Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှင်များရှင် VOA American တန်ကနေ2023ခုနှစ်မတ်လ10ရက်တောက်ကြနေညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိ American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဆိုင်းဒိုမီတာ19 25 32တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။ဒီညမှာထုတ်လွှင့်ပေးမယ့်ရေဒီယိုအသံလွှင့်အစီအစဉ်တွေကိုရုပ်တံကပါရှုစားနိုင်ကြပါလိမ့်ရှင်ဒီညရဲ့အစီအစဉ်မှုကကျမစုမမ
မင်္ဂလာပါရှင်ပြည်အပေါင်းကနေကြင်ွေးကြပါစေကျမအခင်ပြုထွေးပါဒီကနေ့သတင်းတွေထဲမှာတော့တရုတ်နိုင်ငံမှာသမရရှိခြင်းပဲနောက်ထပ်ဒီသမရတာဝန်တွေကို9နှစ်ဆက်ပြီးတော့တာဝန်ယူတော့မှာပါအိုးမှုအချင်းချောင်မှာတော့မြမနိုင်ငံအမျိုးသမီးနိုင်ငံရေးအချင်းသားတွေကိုရရဆက်ဆက်အစမ်းဖက်ဖိနှိပ်တဲ့အကြောင်းကိုဖော်ပြထားတဲ့လှုပ်ဝက်စာတစ်စောင်ထွက်လာပါတယ်။မြမနိုင်ငံကစီဒိုနာဟိုတယ်ကိုပြောင်းရောင်းတော့မယ်လို့ပိုင်ရှင်စင်ကာပူလုပ်ငန်းစုကြီးကကြေညာလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုမဆုမွန်နဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြာခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့စစ်တပ်ဘက်ကလေကြောင်းကနေပြန်ပြီးတော့တိုက်ခိုက်တဲ့သတင်းမှနားဆင်ရမှာကတော့
ဒီနံမြေမှာစခန်းချထားတဲ့စစ်တပ်စခန်းတစ်ခုကိုကျွန်တော်ဝင်ရောက်တိုက်ခိုက်ခဲ့တာပါဗျ။အမိကပေါ့ဒီလက်နက်ငယ်များနဲ့စခန်းအပြင်နဲ့ထိပုံရောက်ပြီးတော့တတဲဖြစ်ခဲ့ကြတယ်ဗျ။
ကျတဲ့နဲ့တက်မတော့ကာကွယ်ရေးအဖွဲ့ရဲ့တာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်အစုံမကြခင်မှာနားဆင်ရပါမယ်နောက်စစ်ကောင်စီတပ်ကနေထိုးစစ်ဆင်တိုက်ခိုက်နေလို့ဒီမော့ဆိုပြည်သူတွေတိတ်ဆောင်နေကြရပါတယ်ရခိုင်တောင်ပိုင်းမှာတော့အေးရခိုင်တပ်တော်နဲ့မပတ်သက်ဖို့စစ်ကောင်စီကလိုက်ပြီးတော့ချိန်ချောက်နေပါတယ်တနိုင်ငံလုံးတိုက်တာနဲ့ပြည်လုံးကျွတ်သကောင်စင်းတပြိုင်တည်းထက်ကောက်ဖို့စစ်ကောင်စီကပြင်းစစ်နေပါတယ်ဒီလိုနောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ဆက်ပေးပါမယ်ရှင်
တရုတ်နိုင်ငံမှာကျင်းပနေတဲ့တရုတ်ပြည်သူကွန်ဂရက်နီလာခံမှာသမရရှိချင်းပင်နောက်ထပ်သမရတက်တန်9နှစ်အတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမရတာဝန်ဆက်ပြီးယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်။တတိယအကြိမ်သမရတက်တန်တာဝန်ယူမဲ့သမရရှိကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ
်။
တရုတ်နိုင်ငံရဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့အညီသမရတာဝန်တွေကိုတစ်ဆာရှိရှိထမ်းဆောင်သွားမယ်အကြောင်းသမရရှိချင်းပင်ဒီကနေ့ကြံကြိမ်သွားတာပါ။တာယာဝပြောပြီးဒီမိုကရေစီနည်းလမ်းတရားနဲ့ယဉ်ကျေးဟန်ချက်ညီတဲ့နိုင်ငံအဖြစ်ခင်မီပြီးအင်အားကြီးတဲ့ဆိုရှယ်လစ်နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့လည်းကတိပြုသွားပါတယ်။စီမံရေးရစိန်ခေါ်မှုတွေနဲ့အမေရိကန်နဲ့ဆက်ဆက်ရေးတင်းမာမှုပုံမှုဆိုးဝါးနေတဲ့အပြင်တခြားသောစိန်ခေါ်မှုအချက်အလက်တွေရှိနေတဲ့အချိန်မှာအသက်69နှစ်ရှိပြီဖြစ်တဲ့သမရရှိတတိယအကြိမ်သမရတာဝန်ယူဖို့ပြုတ်ပြည်သူကွန်ဂရက်နီလာခံမှာကန့်ကွက်သူမရှိဒီကနေ့မှပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရှီယာသမရတက်တန်းနှစ်ကြိမ်အတွင်းကွန်မြူနတီပါတီရဲ့ထိပ်ပန်းရာထူးနေရာတွေကိုသူ့အပေါ်တစ်ဆာခံတဲ့သူတွေကိုပဲနေရာပေးခဲ့ပြီးအတိုက်ခံဖြစ်လာနိုင်တဲ့သူတွေကိုတော့ဘေးဖယ်ထားခဲ့ပါတယ်။9နှစ်တကြိမ်ရွေးချယ်တင်မြှောက်တဲ့ပါတီခေါင်းဆောင်နေရာမှာပြီးခဲ့တဲ့အောက်တိုဘာလကရှီကိုတတိယအကြိမ်ပါတီခေါင်းဆောင်အဖြစ်ပြန်လည်ရွေးချယ်ခြင်းကတည်းကသူ့ကိုသမရအဖြစ်နဲ့ထပ်ပြီးတော့ရွေးချယ်လိမ့်မယ်လို့အကြက်ခတ်တွေကခန့်မှန်းခဲ့ကြပြီးသားပါ။အရင်ကတရုတ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမှာတရုတ်သမရတယောက်အနေနဲ့သမရတက်တန်း2ကြိမ်သာထမ်းဆောင်ခွင့်ပြုထားခဲ့ပေမဲ့သမရရှိလက်ထက်2018ခုနှစ်မှာဒီဥပဒေကိုပြင်ဆင်ပြဋ္ဌာန်းခဲ့ပါတယ်။သမရရှိချင်းပင်ဟာသမရယာတုအဖြစ်ကွန်မြူနတီပါတီရဲ့အထွေထွေထွေးမှုယာတုနဲ့ကာကွယ်ရေးပိုင်းမှာအမြင့်ဆုံးဖြစ်တဲ့စစ်ဘက်ဆိုင်ရာဗဟိုကော်မရှင်ရဲ့ဥက္ကဋ္ဌတာဝန်တွေကိုလည်းယူထားပါတယ်ရှင်
။မြန်မာနိုင်ငံမှာတတိုင်းငံလုံးတိုင်းတာနဲ့သကောင်စင်းကောက်ယူတာကိုလာမယ့် 2024 ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်တည်းထဲလှုပ်သွားမယ်လို့စစ်ကောင်စီကပြောဆိုခဲ့ပြီးတဲ့နောက်မှာတော့ရွေးကောက်ပွဲကျင်းပမယ့်ရက်ပို့ပြီးတော့မှနောက်ဆုတ်သွားမလားဆိုတဲ့မေးခွန်းတွေထွက်ပေါ်လာနေပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာတော့စစ်ကောင်စီရဲ့အကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကျင်းပနိုင်မှုအတွက်လူဦးရေစည်းရင်းတွေကိုမှန်ကန်အောင်လှုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောဆိုခဲ့တာကြောင့်သကောင်စင်းကောက်ပြီးတော့မှရွေးကောက်ပွဲကျင်းပနိုင်ခြေရှိတယ်ဆိုတဲ့သုံးသပ်ချက်တွေထွက်ပေါ်လာတာပါ။ဒီလိုသုံးသပ်မှုတွေအတိုင်းဖြစ်လာနိုင်ခြေရှိမရှိစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကမင်းမြန်ခဲ့ပေမဲ့ရွေးကောက်ပွဲကျင်းပဖို့သူတို့ပြင်ဆင်နေတဲ့အကြောင်းကိုပဲဖြေကြားခဲ့ပါတယ်။လက်တတော်မှာတော့တည်ငြိမ်ရေးကိုဥတည်ပြီးတော့လုပ်နေတဲ့အကြောင်းနဲ့ရှင်းနှစ်အောက်တိုဘာလ1ရက်နေ့မှာပြည်လုံးကျွတ်သကောင်စင်းရင်ကောက်ယူတာကိုတပြိုင်တည်းစတင်သွားမယ်အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။စစ်ကောင်စီရဲ့ပြောခွင့်ရတုံ့ပြန်ချက်နဲ့အတူသတင်းပေးပို့ချက်အပြည့်အစုံကိုတော့အစီအစဉ်နောက်ပိုင်းမှာတင်ပြပေးဖို့ရှိပါတယ်ရှင်။
မန္တလေးအိုးဘိုအချင်းထောင်ထဲမှာအမျိုးသမီးနိုင်ငံရေးအချင်းသားတွေအပေါ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကအချမ်းဖက် night test စီးနင်းလုပ်ခဲ့တဲ့အကြောင်းလက်ရင်းနဲ့ရေးထားတဲ့လှုပ်ဝဲစားတဆောင်ကို writer သတင်းဌာနကဒီကနေ့ဖော်ပြပါရယ်အာနာရှင်စနစ်ဆန့်ကျင်ရေးပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကရရှိတဲ့ထောင်ထဲကထွက်လာတဲ့စာကိုသတင်းမှာဖော်ပြထားတာပါမန္တလေးဥပုအချင်းထောင်အမျိုးသမီးအဆောင်မှာဖေဖော်ဝါရီလ3ရက်နဲ့4ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြစ်ရပ်ကိုစာထဲမှာရေးထားပါတယ်။အမျိုးသမီးနိုင်ငံရေးအချင်းသူတချို့ကထောင်အာဏာပိုင်တွေရဲ့မတရားလုပ်မှုတွေကိုလက်မခံတာကနေအမျိုးသမီးဆောင်တဲ့ကိုအမျိုးသားလုံခြုံရေးဝန်ထမ်းတွေအပါအဝင်အချင်းထောင်လုံခြုံရေး150လောက်ကဝင်ရိုက်တာ၄ကွာနဲ့ပြစ်တာအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေကိုဝင်ရောက်ဖျက်ဆီးတာတွေလုပ်ခဲ့တယ်လို့စာထဲမှာရေးထားပါတယ်။အမျိုးသမီးတွေဝတ်ထားတဲ့အဝတ်အစားတွေကိုစုပ်ဖြဲတာမဖွဲမရပြုတာမြင်းနာရီကိုဖနက်နဲ့နင်းပြီးလေးကွားနဲ့ထုထောင်းတာစတဲ့အနိုင်ကျင့်တဲ့လုပ်ရက်တွေလုပ်တာကိုလည်းအသေးစိတ်ရေးသားချပါရယ်ဒီဖြစ်ရမှာမျိုးသမီးတရားကျော်အပြင်းထန်ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါရယ်အချင်းသူ82ဦးကိုအဝတ်အထည်ကိုတခုနဲ့ပြစ်ဒဏ်တိုက်ကိုပို့ခဲ့တဲ့အပြင်ထောင်ဝင်စာနဲ့ပါဆယ်ပို့ခွင့်ကိုပါတလပိတ်ထားခဲ့တယ်လို့လည်းဖော်ပြပါရယ်နိုင်ငံရေးအချင်းသူတွေရဲ့မိသားစုဝင်တချို့ကိုထောင်အာဏာပိုင်တွေကထောင်ဝင်စာပေးလို့မရဘူးလို့ပြောခဲ့ပြီးတဲ့နောက်မှာသူတို့ကနိုင်ငံရေးအချင်းသားတွေအရေးအကျိုးဆောင်ပေးနေတဲ့ရှေ့နေတွေနဲ့တက်ကြွလှုပ်ရှားသူတွေပါတဲ့အာဏာရှင်စနစ်ဆန့်ကျင်ရေးပြည်သူ့အင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီကိုဆက်သွယ်ခဲ့ကြတာပါ။အဲဒါကြောင့်ဒီဖွဲ့ကစုံစမ်းတဲ့အခါမှာအခုလိုထောင်တွင်းကလက်ရေးစာနဲ့ရခဲ့ပြီးအဖြစ်အပျက်တွေကိုသိခဲ့ရတာဖြစ်တယ်လို့ရိုက်တာသတင်းဌာနကဖော်ပြပါတယ်။ဒီစာနဲ့ပတ်သက်လို့ VOA အနေနဲ့တိကျအတိမပြုနိုင်သေးတယ်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ချက်လဲထွက်မလာသေးပါဘူး။နိုင်ငံရေးအကျဉ်းသားများကူညီဆောက်ရှောက်ရေးအသင်း AABB ရဲ့ဆင်းတွေအရကတော့အကျဉ်းသားဤစစ်အာဏာသိမ်းမှုနောက်ပိုင်းမှာဖမ်းဆီးခံထားတဲ့အကျဉ်းသား 16,000 လောက်ရှိတဲ့အထက်မှာအမျိုးသမီးအကျဉ်းသူ 3,000 ကျော်ပါဝင်ပါတယ်ရှင်
။မြန်မာနိုင်ငံကစီရိုနာဟိုတယ်ကိုပြန်ပြီးတော့မှရောင်းတော့မယ်လို့ဟိုတယ်ပိုင်စင်ကာပူလုပ်ငန်းစုကြီးကကြေညာလိုက်ပါတယ်။ဒေါ်လာ 58.4 သန်းနဲ့ရောင်းမယ်လို့ Capital Corporation ကနေကြေညာတဲ့အကြောင်းဂျပန်အခြေစိုက် Nikkei သတင်းကဖော်ပြပါရှိတာပါ။COVID-19 ကပ္ပကတ်ယောဂဒဏ်နဲ့2021ခုနှစ်မြန်မာဆရာနာသိမ့်မှုဒဏ်နှစ်ခုဇက်တိုက်ခံရတဲ့မြန်မာခီးသွွားဝန်ဆောင်မှုလုပ်ငန်းကျဆင်းနေချိန်မှာအခုလိုမျိုးစီရိုနာဟိုတယ်ကိုပြန်ပြီးတော့ရောင်းမယ်လို့စင်ကာပူလုပ်ငန်းစုကြီးကပြောလိုက်တာဖြစ်ပါတယ်။စီးပွားရေးတိုးတက်မဲ့အခွင့်အလမ်းတစ်တီမှာရင်းနှီးမှုအတွက်စီရိုနာဟိုတယ်ကိုရောင်းချပြီးတော့ငွေပြန်ဖော်မှာဖြစ်တယ်လို့ Capital Call ရဲ့ဒီသတင်းပတ်ထုတ်ပြန်ချက်မှာဖော်ပြပါရှိပါတယ်။စီရိုနာဟိုတယ်ကိုစင်ကာပူမှာမှတ်ပုံတင်ထားတဲ့ Spring Bronson Franchise လုပ်ငန်းစုကနေဝယ်ယူมาဖြစ်တယ်လို့လဲ Nikkei သတင်းမှာရေးထားပါတယ် Spring Bronson Venture လုပ်ငန်းကတော့ဂန္ဓာဆောင်ရင်းနှီးမြှုပ်နှံမှုနဲ့ခီးသွွားဝန်ဆောင်မှုလုပ်ငန်းတွေကိုအဓိကစီးပွားရေးလုပ်ကိုင်နေတဲ့လုပ်ငန်းအဖြစ်ဖော်ပြထားပါတယ်ဟိုတယ်ရောင်းချမှုကိုအခု2023ခုနှစ်ဇွန်လမကုန်ခင်မှာအပြီးသတ်နိုင်မယ်လို့ခန့်မှန်းထားပါတယ်စီရိုနာဟိုတယ်ကို1996ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံမှာနိုင်ငံတကာအစ်စ်မီအစောပိုင်းကတည်းကဖွင့်လှစ်ခဲ့တဲ့ဟိုတယ်တစ်ခုလည်းဖြစ်ပါတယ်ရှင်
VOA America အတန်းညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335တို့အပြင်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါတယ်ခင
်ဟုတ်ကြညနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်။ American Federal ဆူရ3စီထဲမှာ Pacific ကျွန်းနိုင်ငံ3ခုအတွက်ဒေါ်လာ 9.1 ဘီလီယံသုံးစွဲဖို့သမ္မတဘိုင်ဒန်ကမနေ့ကအဆိုပြုလိုက်ပါတယ်။ Pacific ဒေသကျွန်းနိုင်ငံတွေအပေါ်မှာတရုတ်နိုင်ငံဘက်ကသူ့ဘက်ပါအောင်ဖျားယောင်းနေတဲ့ဆိုတဲ့သတိပေးချက်တွေထွက်နေတာကြောင့် American ပြည်အောင်ဆူရဲ့အရေးဩစာလွှမ်းမိုးမှုအောက်မှာရှိနေတဲ့ Marshall Island, Micronesia နဲ့ပလောင်ကျွန်းနိုင်ငံတွေကိုဆက်ပြီးတော့ထိမ့်သိမ်းထားနိုင်ရေးဒေါ်လာဘီလီယံနဲ့ချီသုံးဆွဲဖို့သမ္မတဘိုင်ဒန်အစိုးရကအတည်ပြုလိုက်ကြပါအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနနဲ့နိုင်ငံတကာဖွံ့ဖြိုးရေး USAID အတွက်သုံးဆွဲမဲ့ဒေါ်လာ 63.1 ဘီလီယံထဲမှာပေါင်းထည့်အစိုးပြုထားတာပါဒီအစိုးပြုထားတဲ့အစိုးရအရဲ့အသုံးစရိတ်ထဲကအကူအညီပေးမဲ့ရထားချက်ကိုကွန်ဂရက်စ်လွှတ်တော်ကအတည်ပြုမယ်မပြုဘူးဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးလွှတ်တော်မှာအများစုလွှမ်းမိုးထားတဲ့အတိုက်ခံ Republican တွေကအစိုးရအသုံးစရိတ်ကိုရှော့ချပြီးနိုင်ငံတကာအကူအညီတချို့ဖျက်တောက်ဖို့ပြောဆိုနေပါတယ်ဒါမဲ့တရုတ်နိုင်ငံရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိရေးဒီအစိုးပြုချက်တွေကိုပါတီနဲ့ရဲ့စလုံးကထောက်ခံထားတာကြောင့်မလို့ Pacific ကျွန်းနိုင်ငံတွေကိုအမေရိကန်ကအကူအညီပေးရေးကိစ္စမှာ Republican Party ရဲ့ထောက်ခံမှုရဖို့အခွင့်အလမ်းကတော့ပိုများပါတယ် ကျွန်းနိုင်ငံသုံးခုအတွက်အခြေခံကြတဲ့ဝန်ဆောင်မှုအကူအညီတွေနဲ့စီးပွားရေးရထောက်ပံ့ပေးတာတွေကိုနောက်ထပ်အနည်း20အမေရိကန်ကပေးသွားဖို့နဲ့အပြန်အလှန်အားဖြင့်အဲ့ဒီကျွန်းနိုင်ငံတွေမှာအမေရိကန်စစ်အခြေစိုက်စခန်းတွေထားရှိခွင့်နဲ့တခြားအထူးခွင့်အရေးတွေရရှိသွားဖို့ဖြစ်ပါတယ်။အခုအဆိုပြုတဲ့အကူအညီတွေဟာကျွန်းနိုင်ငံသုံးခုအပေါ်တရုတ်ရဲ့ဩစာလွှမ်းမိုးမှုကင်းစင်ရေးနဲ့အင်ဒိုပစိဖိတ်ဒေသလက်တွဲဘက်မဟာမိတ်တွေခိုင်မာအားကောင်းရေးအတွက်ဖြစ်တယ်လို့သမ္မတအင်ဂျီရောကပြောဆိုထားပါတယ်ရှင်။
ပြင်သစ်နိုင်ငံပါရီမြို့တော်မှာရောက်ရှိနေတဲ့ဗြိတိန်ဝန်ကြီးချုပ်ရီရှိဆူနက်နဲ့ပြင်သစ်သမ္မတအီမန်နွေမက်ခရွန်တို့ကုံသွယ်ရေးတရားမဝင်နိုင်ငံကူးသူတို့ရဲ့အရေးယူကရိန်းစစ်ပွဲအရေးကိစ္စတွေကိုဒီကနေ့ဆွေးနွေးခဲ့ကြပါတယ်။ EU ဥရောပသမဂ္ဂတွေကနေဗြိတိန်နိုင်ငံနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာဆက်ဆံရေးမပြေမလည်ဖြစ်ခဲ့တာတွေကိုကြော်လွှားနိုင်မှုအတွက်နှစ်နိုင်ငံထိပ်သီးဆွေးနွေးပွဲပြုလုပ်တာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲအတွင်းမှာတော့နှစ်နိုင်ငံစီးပွားရေးခေါင်းဆောင်တွေရဲ့ဆွေးနွေးပွဲလည်းပါဝင်ပါတယ်။ပြင်သစ်နဲ့ဗြိတိန်ကြားဆက်ဆံရေးတိုးတက်ခိုင်မာဖို့ဟာနှစ်နိုင်ငံစီးပွားရေးတိုးတက်သွားအောင်လုပ်သွားဖို့ကအဓိကဖြစ်ပါတယ်လို့ဗြိတိန်ဝန်ကြီးချုပ်ဆူနက်ကတွစ်တာမှာရေးသားဖော်ပြပါတယ်။2018ခုနှစ်ထဲကဆိုရင်ပထမဆုံးဖြစ်တဲ့နိုင်ငံထိပ်သီးဆွေးနွေးပွဲကနေဆက်ဆံရေးစာမျက်နှာသစ်ဖွင့်လိုက်ပြီလို့အလီဆေတမရအင်တော်ကပြောပါတယ်။အင်္ဂလိပ်ရေလက်ကြားကိုဖျက်ပြီးတော့တရားမဝင်နိုင်ငံပြောင်းလာသူတွေဝင်ရောက်နေတဲ့ကိစ္စကလည်းပြင်သစ်နဲ့ဗြိတိန်နိုင်ငံအတွက်အလေးထားကင်တွယ်ရမယ့်ကိစ္စဖြစ်နေပါတယ်။ EU ထဲကနေဗြိတိန်နှုတ်ထွက်တဲ့လုပ်ငန်းစဉ်တွေအတွင်း EU ဥရောပအဖွဲ့ဝင်နိုင်ငံတွေနဲ့ဗြိတိန်ကြားအတော်လေးကိုမပြေမလည်ဖြစ်ခဲ့ပေမဲ့ယူကရိန်းစစ်ပွဲဖြစ်လာခဲ့ပြီးတဲ့နောက်မှာတော့ဆက်ဆံရေးတွေပြန်ပြီးတော့နှွေးထွေးလာခဲ့တာဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံမှာကျင်းပတဲ့ Cobra ကိုရွှေမြွေဟောက်စီးလေးခြင်းမှုနောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာ American ထိုင်းနဲ့အခြားဒေသတွေနိုင်ငံတွေကတပ်ဖွဲ့ဝင်600ကျော်ကြီအစ်စ်တွေနဲ့စီးလေးခြင်းခဲ့ကြပါတယ်။ Gelfex လို့အတူကောက်ခေါ်တဲ့မြေပြင်ကရောဝင်ကပါပြစ်ခတ်တိုက်ခိုက်တဲ့စီးလေးခြင်းမှုမှာဒေသတွေနိုင်ငံတွေဖြစ်တဲ့ Singapore, Malaysia, Indonesia တို့အပြင် Australia နဲ့တောင်ကိုရီးယားနိုင်ငံတွေလည်းပါဝင်ပြီးအမြောက်လက်နက်တွေနဲ့ပြစ်ခတ်စီးလေးခြင်းခဲ့ကြပါတယ်။ဖေဖော်ဝါရီ29ရက်နေ့ကနေဒီနေ့မတ်လ10ရက်နေ့အထိကျင်းပတဲ့ရွှေမြူဟောက်စီးလေးခြင်းမှုတစ်စုံလုံးမှာတော့စီးလေးခြင်းမှုပုံစံမျိုးစုံပါဝင်ပြီးကမ္ဘာမှာအချိန်အကြာဆုံးစီးလေးခြင်းမှုဖြစ်တယ်လို့အရှေ့တောင်အာရှဒေသမှာတော့အကြီးမားဆုံးစီးလေးခြင်းမှုဖြစ်ပါတယ်။အမေရိကန်အတွက်ကတော့ဒီစီးလေးခြင်းမှုတွေဟာတရုတ်နိုင်ငံနဲ့အင်အားပြိုင်ဆိုင်နေရတဲ့အချိန်မှာအာရှမဟာမိတ်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေပိုမိုခိုင်မာအောင်လုပ်တဲ့အရေးပါတဲ့နည်းလမ်းတစ်ခုဖြစ်ပါတယ်ရှင်။
ငွေကြေးဖောင်းပွားမှုအလုတ်ကင်ရှားပါမှုနဲ့တခြားမတိကျမရေရာမှုတွေနဲ့အတူဗဟိုဘဏ်ကနေအတိုးနှုန်းထပ်ပြီးတော့မြင့်နိုင်နေဆိုတဲ့စိုးရိမ်ချက်တွေနဲ့ Wall Street အစုရှယ်ယာဈေးမနေ့ကကျဆင်းတာတွေရှိခဲ့ပြီးတဲ့နောက်မှာတော့အာရှအစုရှယ်ယာဈေးကအများစုဒီကနေ့ကျဆင်းပါတယ်။တီယိုဟမ်ဆန်အစုရှယ်ယာအညွှန်းကိန်းက 1.8 ရာခိုင်နှုန်းကျဆင်းပြီးတော့ရှန်ဟိုင်းအညွှန်းကိန်းကတော့ 0.6 ရာခိုင်နှုန်းကျဆင်းခဲ့ပါတယ်။တောင်ကိုရီးယားအစုရှယ်ယာအညွှန်းကိန်း 1 ရာခိုင်နှုန်းနဲ့ Australia S&P အစုရှယ်ယာအညွှန်းကိန်းကတော့ 3.8 ရာခိုင်နှုန်းကျသွားပါတယ်။ Japan Nikkei အစုရှယ်ယာအညွှန်းကိန်းတစ်ခုပဲ 3.3 ရာခိုင်နှုန်းနဲ့မဆိုစလောက်အတက်ပြခဲ့တာဖြစ်ပါတယ်။ American ပြည်ထောင်စုမှာအလုတ်ကင်သစ်တွေဘလောက်အထိတိုးမြင့်ဖန်တီးနိုင်တယ်လဲဆိုတဲ့အချက်လက်တွေနဲ့ဗဟိုဘဏ်ရဲ့အတုံးနှုံးပေါ်မှာမူတည်ပြီးတော့ American အစုရှယ်ယာဈေးကွက်မှာအတက်အကျတွေဖြစ်နေပါတယ်ရှင်။မတ်လ10ရက်နေ့တောက်ကြညရဲ့ထိတ်တက်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဆုံးတော့ကြောက်ခွက်နဲ့ရေနံမြေရဲ့ရေနံလုတ်ကွက်ကိုပြည်သူ့ကာကွယ်ရေးတပ်တွေကစခန်းတွင်းနဲ့အထိဝင်ရောက်တိုက်ခိုက်တဲ့သတင်းကိုတင်ပြပေးကြပါမယ်။မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့စစ်တပ်ဘက်ကလေကြောင်းကနေပါပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။ World 2 ရေနံလုတ်ကွက်ကိုကာကွယ်ရေးတပ်ဖွဲ့တွေဘက်ကဒုတိယအကြိမ်တိုက်ခိုက်တာလည်းဖြစ်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုရန်နိုင်ပြောပြပေးပါမယ်ရှင်။
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2 ရေနံလုတ်ကွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေစုပေါင်းပြီးတော့မတ်လ9ရက်နေ့မနက်ပိုင်းကဝင်ရောက်တိုက်ခိုက်ခဲ့ပါတယ်။ World 2 ရေနံမြေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ခိုက်မှုအတွင်းမှာစစ်တပ်ဖက်ကရဟယင်တွေနဲ့တနအီနီးပါးပစ်ခတ်ရှင်းလင်းရတဲ့အထိတိုက်ပွဲပြင်းထန်ခဲ့ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့ကျပ်စစ်နယ်တပ်မတော်ကတာဝန်ရှိသူတူကအခုလိုပြောပါတယ
်။ World 2 ရေနံမြေကိုရေနံမြေမှာစခန်းချထားတဲ့ပေါ့နော်စစ်တပ်ကတ္တကူကျွန်တော်ဝင်ရောက်တိုက်ခတ်ခဲ့တာပါဗျ။အမီကပ်ပေါ့အမီကပ်ကတော့ဒီလက်နက်ငယ်များနဲ့လက်နက်ငယ်တွေနဲ့စခန်းအတွင်းနဲ့ချီဝင်ရောက်ပြီးတော့တကယ်ဖြစ်ခဲ့ရဟုတ်။ MI35 machine နဲ့လာပစ်တဲ့ခါကျတော့ကျွန်တော်ဒီစခန်းသိမ်းဖို့အတွက်အဲနည်းနည်းလေးကျွန်တော်တို့ကကြီးမလောက်တဲ့ အခြေအနေပေါ့နော်ကြည်မလောက်တဲ့အခြေအနေတောင်မလို့စခန်းတော့လုံးဝစိန်ဦးစီနိုင်ခဲ့ခြင်းမရှိဘူးတို့တော့သူတို့ဒီမှာရှိတဲ့အဆောက်အဦတချို့တော့အဆောက်အဦတချို့ကကျွန်တော်တို့ဖြစ်စီခဲ့နိုင်တယ်ဗျဟုတ
်ဒီ World 2ရေနံလောက်ွက်ရေနံမြေကိုတိုက်ခိုက်တာအခုအချိန်ဟာဒုတိယအချိန်ဖြစ်ပြီးတော့2022ခုနှစ်တုန်းကလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်တိုက်ခိုက်မှုတွင်နေသောကံကာကွယ်တပ်ဖွဲ့တွေဘက်ကအကြဆုံးရှိခဲ့သလိုစစ်တပ်ဘက်ကလည်းအကြဆုံးရှိတယ်လို့ကာကွယ်တပ်ဖွဲ့တွေဘက်ကပြောပါတယ်ဒါနဲ့ပတ်သက်လို့တော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးမကွေးတိုင်းအတွင်းမှာပဲရေစကြိုမြို့နယ်ရေလဲကျွန်းဒေသကမင်းရွာမှာစစ်တပ်ကတပ်ဆွဲထားတာကြားမြင့်နေပြီဖြစ်တဲ့အတွက်နေရင်းမင်းပေါတော်ကြီးရွာတွေကဒေသခံတွေဟာစစ်ဘေးတိမ်းရှောင်နေရတာရှစ်လကျော်ရှိနေပါပြီအခုလိုစစ်ဘေးတိမ်းရှောင်နေရတာကြာမြင့်နေပြီဖြစ်တဲ့အတွက်စားဝတ်နေရေးကျန်းမာရေးအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတဦးကအခုလိုပြောပါတယ
်စစ်ဘေးအများအားရှောင်နေရတာက3ရွာလောက်ရှိတယ်နေရင်းရယ်နောက်ပြီးတော့အဲပေါတော့ရယ်မင်းရွာအဲစစ်တပ်ကအဲ့မှာတက်ဆွဲထားတာကြာပြီဗျ7ရွာလောက်ရှိဒါလည်းကိုပြန်ဝင်လို့မရတော့ဘူးပြည်သူတွေကသူတို့ထောက်ခံတဲ့ဒူတွေလောက်ပဲအနေချင်းပဲကြံခဲ့တော့တာပေါ့နော်ဟောပေါ့၅ဘုံဘုံတဘုံလောက်တော့မရှိပါဘူးလိုအပ်တာကတော့ကျွန်တော်တို့စားရေးတောင်းရေးပေါ့နော်ဆိုင်တော်ရင်လည်းကျမ်းမာရေးဆောင်ရှောက်မှုလေးပေါ့ခါတော့ပါပဲ
ရေစကြိုမြို့နယ်ရဲ့ရေလဲကျွန်းဒေသဆိုတာချင်းနှစ်မြစ်နဲ့အေရော်ရီမြစ်ကြားထဲကကြေးရွာတွေကိုဆိုလိုတာဖြစ်ပြီးတော့မကွေးမန္တလေးစကိုင်းတိုင်းအဆက်မှာတည်ရှိနေတဲ့နေရာလဲဖြစ်ပါတယ်2022ခုနှစ်ကအဲ့ဒီရေလဲကျွန်းဒေသကိုစစ်တပ်ကနေပြည်တော်ရှင်းလင်းတာတွေလုပ်တဲ့အတွက်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေမကြာခဏဖြစ်ပွားခဲ့ပါသေးတယ်လက်ရှိအချိန်နေပြည်တော်ရှင်းလင်းတာတွေမရှိပေမဲ့စစ်တပ်ဘက်ကစစ်သည်မော်တွေနဲ့လက်ပတ်နေတာအပြင်စစ်တပ်ထောက်ခံအားပေးတဲ့ပြူစောထီတွေကမကြာခဏပစ်ခတ်တာတွေလုပ်တဲ့အတွက်ဒေသခံတွေဟာဘေးကင်းရာကိုစစ်ဘေးတိမ်းရှောင်နေရပါတယ်ခင်ဗျာ
မကွေးတိုင်းမြိုင်မြို့နယ်ကြောက်ခွက်ရေနံမြေက World 2ရေနံလောက်ွက်မှာတက်ဆွဲထားတဲ့စစ်တပ်ကိုဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အခြေအနေကိုကိုရန်နိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စစ်ကောင်စီကနေထိုးစစ်ဆင်နေလို့ဒီမော့ဆိုးဒေသခံတွေတိမ်းရှောင်နေရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်ကယားပြည်နယ်ဒေသအခေါ်ကရင်နီနယ်တဲကဒီမော့ဆိုးမြို့နယ်အရှိချမ်းနန်းဟူးထွေကျေးရွာတဝိုက်မှာတော့ဒီကနေ့မနက်အစောပိုင်းတော့ကနှစ်ဖက်အပြန်အလှန်ပစ်ခတ်မှုဖြစ်ပွားခဲ့တယ်လို့ဒေသခံတွေနဲ့ကရင်နီလူခွေဖွဲ့ကVOA ကိုပြောပါရတယ်။တိုက်ပွဲကြမှာပိတ်မိနေတဲ့ရွာသူရွာသားတချို့ကထပ်ပြီးတော့မှပြောင်းရွှေ့ပြီးတော့ပြေးရှောင်နေကြရတယ်လို့ပြောပါရတယ်။ဒီမော့ဆိုးနေတဲ့မှာတော့စစ်ကောင်စီတပ်ကစစ်ကြောင်းထိုးဝင်လာပြီးတော့အခုရက်ပိုင်းမှာတိုက်ပွဲတွေခက်ဆိတ်ဆိတ်ဖြစ်နေတာလို့ဆိုပါရတယ်။သတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင်
။မလ10ရက်ဒီကနေ့မနေ့အစောပိုင်းကတည်းကဒီမော့ဆိုးမြို့နယ်အရှိဘက်ချမ်းနန်းဟူးထွေကျေးရွာတဝိုက်မှာနှစ်ဖက်အပြန်အလှန်ပစ်ခတ်တိုက်ခိုက်မှုတွေဖြစ်ပွားနေတယ်လို့ဒေသခံတဦးကပြောပါရတယ်။လက်နက်ကြီးပစ်ခတ်တာနဲ့မနေ့6နာရီကနေ9နာရီအထိအချိန်ကြာကြီးကြားရတဲ့အကြောင်းအခုလို့ပြောပါတယ်
။ကျွန်တော်တို့လည်းဒီရက်နေ့ပဲအတန်ပဲကြားတာပေါ့နော်တိုက်ပွဲဖြစ်တော့အတန်တော့ကြားတော့ကြားခဲ့တယ်ဒီရှစ်ဖက်ချမ်းပဲဟုတ်တယ်။6နာရီဝန်းကျင်တော့ဖြစ်မှဖြစ်နေ။လက်နက်ကြီးတန်တော့ကြားရကြပြီ9နာရီကြီးတော့တစ်ချက်တစ်ချက်ထပ်ကြားနေရသေးတာပဲ
။စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေနဲ့ကင်းနီပူပေါင်းတပ်တွေအကြားနှစ်ဖက်တိုက်ပွဲဖြစ်ပွားနေတာလို့ကင်းနီလူခွင့်ရေးအဖွဲ့ဒါရိုက်တာကိုပညာကပြောပါတယ်။တိုက်ပွဲဖြစ်နေတဲ့နေရာတဝိုက်ကဒေသခံတွေအရင်ကတည်းကဘေးလွတ်ရာကိုတိမ်းရှောင်ထားတာရှိသလိုပိတ်မိနေသူတွေလည်းရှိနေပါတယ်။ချမ်းရှိနေသူတွေကပြောင်းရွှေ့နေကြပြီလို့ဒါရိုက်တာကိုပညာကအခုလိုပြောပါတယ်
။ဒီမော့ဆိုအရှိဖက်ချမ်းပေါ့နော်ကျွန်တော်အထူးသဖြင့်ဒီလိုက်ကော်နဲ့ဒီမော့ဆိုအဆက်ပေါ့နော်ကျွန်တော်ခေါ်တာကဟိုနဟုတ်တွေနပီရမဒီဒေါ်ဆဲပေါ့နော်အဲ့ဒီဖက်မှာပေါ့နော်ကျွန်တော်6မိုင်နဲ့နီးတယ်ပေါ့နော်အဲ့ဒီဖက်မှာတိုက်ပွဲတွေဇန်နဝါရီနဲ့ထပ်ပြီးတော့မှသူစစ်စင်ဗီတော့တိုက်ပွဲတွေဖြစ်နေအခုထိပေါ့နော်တိုက်ပွဲကအဲ့ဒီမှာဖြစ်ပေါ်နေတော့မယ်အဲ့ဒီကြောင့်မို့လက်ကြံဒီတို့ရွာကသူတွေထရွှေ့ကြတော့ပေါ့နော်အခုတော့ဟိုကုန်တလောက်ဖြစ်သွားတော့ပေါ့နော
်အခုတိုက်ပွဲနဲ့ပတ်သက်လို့နှစ်ဖက်အထီးအခိုက်နဲ့အယတားထိခိုက်မှုတွေရှိမရှိမသိရသေးပါဘူးစစ်ကောင်စီဘက်ကလည်းတိုက်ပွဲနဲ့ပတ်သက်လို့တစုံတရာထုတ်ပြန်တာမရှိသေးပါဘူးဒါအပြင်မလ9ရက်နေ့ကဘောလခဲမြို့နယ်ကနေဒီမော့ဆိုမြို့နယ်ဒေါသမကြီးကျေးရွာအုပ်စုတောင်းကြီးခူရွာတောင်ကုန်းဘက်ကိုစစ်ကောင်စီတပ်တွေစစ်ကြောင်းထိုးရောက်ရှိလာတာကြောင့်အဲ့ဒီနားတဝိုက်ကရွာကန်3000နဲ့မနည်းဘေးလူရကိုထွက်ပြေးတင်းရှောင်နေရတယ်လို့ကင်းနီလူအခွင့်အရေးအဖွဲ့ဒါရိုက်တာကိုပညာကဆက်ပြောပါတယ်ဒီမော့ဆုံမြို့နယ်အရှိဘက်ချမ်းနယ်နေတဲ့လွန်ကော်မြို့နယ်ကုန်းတာရွာကန်တဦးကလက်ရှိကျေးရွာမှာပြန်နေနိုင်ပေမဲ့လုံခြုံမှုမရှိဘူးလို့ဆိုပါတယ်သူတို့ပတ်ဝန်းကျင်မှာအခုတလောလက်နဲ့ကြီးလက်နဲ့ငယ်ပြစ်ခတ်တန်တွေမကြာခဏကြားနေရတယ်လို့လည်းပြောပါတယ်ကျေးရွာတောင်ကုန်းပေါ်နဲ့တောင်အောက်ဖက်မှာစစ်ကောင်စီတပ်တွေတပ်ဆွဲနေရာယူထားဆဲဖြစ်ပြီးအချိန်မရွေးတိုက်ပွဲဖြစ်လာနိုင်တယ်လို့သူကပြောပါတယ
်။ကြုံကြုံမှုတော့ရှိရလို့တော့မခံစားရဘူးပေါ့နော်ဘာလို့လဲဆိုတော့ကျွန်တော်တို့ဒီတောင်ထိပ်မှာလည်း စက္ကစားရဲ့နေရာယူထားတယ်ကျွန်တော်တို့ရဲ့ဒီရွာအောင်အားဆောင်ကမ်းမှာဆိုတော့သူတို့နေရာယူထားတယ်ဆိုတော့တိုက်ပွဲကဘယ်လိုလုပ်ရှိအချိန်မယူထားချင်နိုင်တယ်ပေါ့နော်ဆိုတော့ကျွန်တော်တို့ကဒီအသင်းနေထားရှိထားဖို့ရဲ့ဟိုဒေတာတွေဖြစ်မယ်ဆိုရင်ဘယ်ဖြစ်ပြီးမလဲဆိုတာပဲဟိုကောင်းထဲမှာတော့စဉ်းစားထားရတာပေါ့နော
်ဆီယနာတိမ်မှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေကိုစစ်ကောင်စီကအကြမ်းဖက်နှိမ်နှင်းခဲ့ပြီးတဲ့နောက်2022ခုနှစ်မေလကစပြီးတရားပြည်နယ်ထဲမှာပြည်သူ့ကာကွယ်ရေးအဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဆက်တင်လာတာပါအရင်နောက်စစ်ကောင်စီရဲ့အပြင်းထန်ထိုးစစ်ဆင်တက်ခိုက်တာအပါအဝင်နေကုမှုတွေကိုဇက်တိုက်ခံစားနေကြရတာဖြစ်ပါတယ်ခင်ဗျာ
ဒီမော့ဆိုဘက်မှာစစ်ကောင်စီကထိုးစစ်ဆင်နေတဲ့အကြောင်းသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ရခိုင်ဘက်မှာအေးရခိုင်တပ်နဲ့မပတ်သက်ဖို့စစ်ကောင်စီဘက်ကလိုက်ပြီးတော့ချင်းချောင်းနေတယ်ဆိုတဲ့သတင်းကိုတင်ပြပေးကြပါတယ်ရခိုင်ပြည်နယ်တောင်ပိုင်းကမြို့နယ်တချို့မှာတော့ဒေသခံပြည်သူတွေကို ULAAA တပ်နဲ့မပတ်သက်ဖို့စစ်ကောင်စီတပ်သားတွေကတရွာဝင်တရွာထွက်လိုက်ပြီးတော့ပြောဆိုချင်းချောင်းနေတယ်လို့နေတဲ့အတွက်ကျေးရွာတွေအနီးမှာတက်ဘက်ကလည်းတက်ဆွဲပြီးတော့နေထိုင်နေတာကြောင့်ဒေသခံတွေဘက်ကစိုးရိမ်နေကြပါတယ်။ရခိုင်လက်နက်ကိုင်တပ်အေးအေးအဖွဲ့ဘက်ကတော့ယာယီအပြစ်ရက်ထားတဲ့စစ်ကောင်စီရဲ့ဒီလိုလုံရက်တွေကြောင့်အချိန်မရွေးတိုက်ပွဲပြန်ဖြစ်လာနိုင်တယ်လို့ပြောဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့ကိုခင်မောင်စိုးမင်းကတင်ပြပေးထားပါတယ်ရှင်
။စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့တို့ယာယီအပြစ်ကတ်ရက်ထားတဲ့ရခိုင်ပြည်နယ်မှာစစ်ကောင်စီဘက်ကလူအင်အားလက်နက်အင်အားတွေဖြစ်တင်းနေတာတွေရှိတယ်လို့ရခိုင်ပြည်နယ်တောင်ပိုင်းကတန်တွဲတောင်ကုတ်ကြောက်ဖြူရံပြဲစားတဲ့မြို့နယ်တွေကဒေသခံတွေကိုရခိုင်လက်နက်ကိုင်အေးအေးအဖွဲ့နဲ့မပတ်သက်ဖို့ချင်းကြောက်ပြောဆိုတာတွေရှိနေတယ်လို့ဒေသခံတွေကပြောဆိုကြပါတယ်။ကြောက်ဖြူမြို့နယ်ကင်းကျေးရွာအုပ်စုအောင်စရကျေးရွာမှာဆိုရင်လေဒီကနေ့မနေ့ပိုင်းကစစ်ကောင်စီတပ်သားတွေဝင်ရောက်လာပြီးဒေသခံတွေကိုတအိမ်တယောက်မလာမနေရခေါ်ယူတွေးဆခဲ့တယ်လို့ဒေသခံတွေကပြောပါတယ်ကျောက်ဖြူမြို့နယ်အတွင်းကျေးရွာတချို့မှာအခုလိုစစ်ကောင်စီစစ်ကြောင်းခက်စိတ်စိတ်ဝင်ထွက်သွားလာနေတာတွေပုံများလာတယ်လို့ကျောက်ဖြူမြို့နယ်ဇင်ချောင်းတိုက်နယ်ဒေသခံတဦးကပြောပါတယ
်စိုးရင်မုံကတော့ရှိတယ်ဗျာကိုကအရင်ကုန်ကားတဲ့လားထက်ဒီလားပါအခုပုံလို့ကမှစစ်ကြောင်းတွေကစိတ်လာတယ်စိတ်လာတဲ့အောင်ကညားလာတယ်စစ်ကြောင်းတွေကညားလာတယ်အရင်ကဆိုလို့ရှိရင်၃ရက်မှတစ်ကြောင်းထွက်လာတယ်တပတ်မှနှစ်ကြောင်းထွက်တယ်အဲ့လောက်ပဲရှိတယ်ကိုကဒီနေ့မှာ၃ကြောင်းထွက်တယ်၂ကြောင်းထွက်တယ်အနည်းဆုံးက၂ကြောင်းအဲ့လိုထွက်လာတယ်ထွက်လာဆိုတော့ပြည်သူလူတို့တွေကအစားပေါ့ကျွန်တော်တို့ဒေသပြည်မှာပြည်နယ်မှာတော့တခုခုတော့ဝေစစ်ပွဲတော့ဖြစ်မှာပဲဘယ်လိုနေရမလဲတိတ်ဆောင်ရမလဲဘယ်လိုဆွဲရမလဲဘယ်လိုနေရမလဲဆိုတော့ပြည်သူကတော့ထိုင်လိုက်နေရတာပေါ့ဗျာ
ဒါအပြင်စစ်ကောင်စီစစ်ကြောင်းတွေဝင်ထွက်သွားလာတာတွေကျေးရွာအတွင်းစခန်းချနေထိုင်တာတွေကြောင့်ဒေသခံတွေအနေနဲ့ကြောက်လန့်နေကြရတယ်လို့ဇင်ချောင်းဒေသခံတဦးကပြောပါတယ်
အဲစစ်ကြောင်းပါတဲ့နေရာဖက်မှာကျွန်တော်လောင်းလိုက်ရှိတယ်။ရှာစားဖို့နေရာရှိတယ်ဆိုအဲ့ဒီနေရာမှာစစ်ကြောင်းရှိတယ်ဆိုမတော်ရဘူးဗျာ။အဲ့လိုအခက်ခဲတယ်။အချောက်ဖိတ်တယ်။အချောက်ဖိတ်တယ်ပေါ့။အချောက်ဖိတ်တယ်ကပေါ်လာပေါ့။အခက်ခဲတာတော့အကုန်လုံးအဲ့လိုကြီးလန့်သွားတော့သူတို့လာလို့ရှိရင်သူတို့မြင်လို့ရှိရင်အချောက်ဖိတ်တယ်ကတော့ပေါ်လာပေါ့။ကျွန်တော်တရားတည်းမဟုတ်ပါဘူးလေ။ကျွန်တော်တရားတည်းမဟုတ်ဘူး။အဲ့ကျွန်တော်တို့ကိုတွေ့နေရတဲ့ဈေးအရချင်းမှာသူတို့ဝင်လာတယ်။သူတို့ဈေးပြုတ်ခုလာတယ်။သူတို့ကမတောင်းရဘူး။သူတို့ပြေးလာပြီယူရတာမတောင်းရဘူးဒီကဘလောက်တန်ဖို့ဆိုတန်ဖို့မဖြတ်ရဘူးသူတို့ကဘလောက်ပေးတလောက်ယူရတယ်အဲ့လောက်ထိကျွန်တော်တို့ကဒေသခံတွေကကြောက်စိတ်ကြပူတာပေါ့ဗျာဒီလိုကြောက်တာပေါ့
ရခိုင်ဒေသခံတွေအနေနဲ့ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့မပတ်သက်ဖို့စစ်ကောင်စီကချင်းကြောက်ပြောဆိုနေတာတွေအပြင်ကျေးရွာအတွင်းစစ်ကောင်စီတပ်သားတွေစကမ်းချနေထိုင်တာကြောင့်အချိန်မီွေးတိုက်ပွဲပြန်ဖြစ်လာနိုင်တယ်လို့ရခိုင်လက်နက်ကိုင်အေးအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြီးခဲ့တဲ့ဖေဖော်ဝါရီလအကုန်သတင်းစာရှင်းလင်းပွဲမှာပြောဆိုထားပါတယ
်အထူးသဖြင့်မြန်မာစစ်တပ်ကတရဝင်းတရထွဲလက္ခဏာ ULAA နဲ့မပတ်သက်ဖို့အစဲသွေးမလုပ်ဖို့ပူညီထောက်ပံ့မှုမပြီးဖို့နဲ့ ULAA စွာတရမဝင်အဖွဲ့အစည်းဆိုကနာပရိုဆိုနေစွာဒီလေးထိမ့်နေပါတယ်ဒီကိစ္စနဲ့ပတ်သက်လို့ကျွန်တော်တို့အနေနဲ့အထူးသတိထားစောင့်ကြည့်လို့ခင်နေပါတယ်မြန်မာစစ်တပ်အနေနဲ့ဒီပိုင်းလောရအပရုမှုတွေကိုဆဲလို့ဆိုးဆိုးဝါးဝါလှုပ်လာပြီးတိုက်ပွဲလမ်းကောင်းကိုအရှင်မရိပြန်ရောက်လာနိုင်တယ်အနေနဲ့ထားမှာဖိနေပါတယ
်ရခိုင်ပြည်နယ်မှာရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့စစ်ကောင်စီအကြားနားလည်မှုနဲ့ယာယီအပြစ်ခတ်ရထားတဲ့ဆိုပေမဲ့အပြစ်ရထားတဲ့၃လအတွင်းမှာစစ်ကောင်စီအနေနဲ့ယာယီအပြစ်ရသဘောတူညီချက်တွေကိုချိုးဖောက်နေတာတွေရှိတယ်လို့ဒေသခံတွေရဲ့ကုံစီစည်းစိမ်မှုတွေခရီးသွားလာမှုတွေကိုကန့်သက်ထားဆဲဖြစ်တယ်လို့ဒေသခံတွေကပြောဆိုပါတယ်ခင်ဗျာ
Yakain down mine bama, ee dane mabata po sikonsi got light bido chain chow need a jantri, cooking mong sumi, bia big air up to barishin, sabido, belong to the gonsi, need a giant take out you, sikonsi baga pinsin need a jantri, would dimbia pijamare, belong to the gonsi ingu, lamin the town and the sad ligune, abdovala de yanima, the giant take out you, sikonsi baga pinsin nivare, the gonsi kaubido ma, you kaubwe, jima nanji shide, so that dressa murile shinivare, sikonsi bagaro, near a net trick.
ရွေးကောက်ပွဲကျင်းပဖို့ဒါပြင်ဆင်နေတာဖြစ်ပါတယ်လို့တုံ့ပြန်ပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုအခြေခံပြီးတော့မဆူမြတ်မုံကတင်ပြပေးထားပါတယ်ရှင်။တနင်္ဂနွေလောင်းတကောင်စီကောက်ခံမှုကိုရှင်းနှစ်အောက်တိုဘာတရနေ့မှာစတင်သွားမယ်လို့နိုင်ငံပါသတင်းစာတွေမှာဖော်ပြခဲ့ပြီးတဲ့နောက်ရွေးကောက်ပွဲနောက်ဆုတ်သွားမလားဆိုတဲ့သုံးသပ်မှုတွေထွက်ပေါ်လာခဲ့တာပါ။အရေးပေါ်ကာလတက်တ
ကောင်းစီအနေနဲ့ကဥတီကျက်တွေပေါ့ဥတီကျက်တွေရှေ့လုပ်ငန်းတွေရှိပါတယ်ရှေ့လုပ်ငန်းတွေမှာလည်းပါပြီးတာဖြစ်ပါတယ်ကျွန်တော်တို့လည်းဦးစားပေးဆောင်ရွက်သွားပါသေးဒါအပြည့်အစုံလူတွေရဲ့ဘဝတည်ငြိမ်အေးချမ်းရေးပြီးရင်တော့ဒါသမားဆက်သမီးလုံလုံဆုံးမစီဥတီသွားမယ်ဆိုတဲ့လိုပါပြီးဖြစ်ပါတယ်ဒါတွေဥတီနေတာတွေကျွန်တော်တို့အနေနဲ့ခုနကတော့ရေဒီကောက်ပွဲနဲ့ပတ်သက်ပြီးရင်ကျွ ဝင်နိုင်ဖို့အတွက်ကျွန်တော်အရေးဥတည်ဆောင်ရွက်လျက်ရှိပါတယ်
စစ်ကောင်စီဘက်ကရွေးကောက်ပွဲတရကျင်းပမယ်လို့ကြေညာထားပေမဲ့ဘယ်တော့လဲဆိုတာအတိအကျပြောချင်းမရှိသေးပါဘူးရွေးကောက်ပွဲအတွက်အချိန်စရာဘလို့သတ်မှတ်ထားတယ်လဲလို့စစ်ကောင်စီပြောခွင့်ရကို VOA ကအချိန်ချင်းမေးပေမဲ့ရှင်းရှင်းလင်းလင်းတိတိကျကျဖြေဆိုချင်းမရှိသေးပါဘူးလက်ရှိမှာတော့ရွေးကောက်ပွဲအတွက်ပြင်ဆင်တဲ့အနေနဲ့နိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေသေးအရာနိုင်ငံရေးပါတီတွေမှတ်ပုံတင်လျှောက်ထားဖို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအချိန်2လပေးထားပါတယ်ဒါတွေပြီးစီးသွားမှသာရွေးကောက်ပွဲအတွက်အဆင့်ဆင့်ပြင်ဆင်စရာရှိတာတွေပြင်ဆင်မယ်လို့ထုတ်ပြန်ထားပါတယ်။လက်တလုံးမှနိုင်ငံရေးပါတီများမှတ်ပုံတင်ရေးဥပဒေသေးအရာရှီရင်ဆွဲနိုင်ငံရေးပါတီ60ကျော်မှပါတီ19ခုသာမှတ်ပုံတင်ထားပါသေးတယ်။ပါတီတွေဘက်ကတော့ကော်မရှင်ဘက်ကရွေးကောက်ပွဲနဲ့ပတ်သက်လို့ဘလို့မှပြောဆိုလာတာမရှိသေးတယ်လို့သူတို့အနေနဲ့ပါတီရည်တည်နိုင်ရေးသာအခုချိန်ဥတီလှုပ်ဆောင်နေရခြင်းဖြစ်တယ်လို့ပြည်သူ့ပါတီကကိုကျော်လင်းက VOA ကိုပြောပါတယ
်။ကျွန်တော်တို့ကအခုဘာမှမတည်သေးပါဘူးရုပ်ကောက်ဝေဘာမှတည်ဝင်နဲ့ဘာမှထုတ်ပြန်တော့မတည်ဘူးပေါ့နော်ရုပ်ကောက်ခွေရတည်ဝင်ဟိုရုပ်ကောက်ကော်မရှင်တည်ဝင်ဘာမှမထုတ်ပြန်ဘူးအဲမထုတ်ပြန်တော့တရုံမတည်ပါဘူးနော်အဲတော့ကျွန်တော်ပါတီကတော့လက်ရှိပေါ့ဒီပါတီပြောင်းစုဆင့်ကိုတွားဖို့အတွက်ကိုကျွန်တော်တို့ပါတီပုံစံစားခွဲစီဆောင်ရတာစတင်နေပြီပါတီကျွန်တော်အဲ့ဘယ်လုပ်နေရလဲကျွန်တော်တို့ကတော့အခုပြီးတော့ပါတီရည်တည်ရေးအတွက်ပဲစဉ်းစားပြီးတော့စဉ်းစားထားပါတယ်
စစ်ကောင်စီဘက်ကတော့လက်တလောတည်ငြိမ်ရေးကိုဥတီလုပ်နေတယ်လို့သာပြောဆိုသလိုတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စီရင်ကို2024ခုနှစ်အောက်တိုဘာ1ရက်နေ့မှာကြပြိုင်နဲ့ကောက်ယူဖို့ပြင်ဆင်နေတယ်လို့စစ်ကောင်စီပြောခွင့်ရကပြောပါတယ်2024စက်တင်ဘာ30ရက်နေ့ညသကောင်ရအချိန်ကိုသကောင်စင်းရည်ညွှန်းချိန်ဖြစ်သတ်မှတ်ထားပြီးတော့အဲဒီနောက်တစ်နေ့ဖြစ်တဲ့အောက်တိုဘာ1ရက်နေ့ကနေ15ရက်နေ့အထိစုစုပေါင်း15ရက်ကြာကောက်ယူသွားမယ်လို့ပြောပါရယ်အာဏာသိမ်းပြီးနောက်ပိုင်းပဋိပက္ခတွေအများပြားဖြစ်ပေါ်နေတဲ့နေရာတွေမှာသကောင်စင်းကိုဘယ်လိုကောက်ယူသွားမယ်ဆိုတာနဲ့ပတ်သက်လို့လည်းရှင်းရှင်းလင်းလင်းမသိရသေးပါဘူးကြိုတင်ပြင်ဆင်ခြင်း၊စီရင်ကောက်ယူခြင်း၊စီရင်ပြုစုခြင်းနဲ့အစီရင်ခံစာထုတ်ပြန်ခြင်းစတဲ့လုပ်ငန်း၄ရပ်ကိုပြင်ဆင်လှုပ်ဆောင်နေတယ်လို့စစ်ကောင်စီကပြောပါရယ်အဲ့ဒီလုပ်ငန်းစဉ်တွေကို2021အောက်တိုဘာလကနေ2026ခုနှစ်မတ်လအထိစုစုပေါင်း54လကြာရည်မှန်းလှုပ်ဆောင်နေတယ်လို့လည်းစစ်ကောင်စီရဲ့လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနဝန်ကြီးဦးမြင့်ကျိုင်ကပြောဆိုထားပါတယ်ရှင်
။ရွေးကောက်ပွဲကျင်းပနိုင်ရေးတနိုင်ငံလုံးအတိုင်းအတာနဲ့ပြည်လုံးကျွတ်သကောင်စီရင်တွေကိုတပြိုင်နက်တည်းကောက်ယူဖို့စစ်ကောင်စီဘက်ကပြင်ဆင်နေတဲ့အကြောင်းသတင်းမတ်စုမျက်မှန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOA American အတန်ရဲ့တောက်ကြညာချမ်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။မကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
။မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါမယ်။တဲ့ရင်ကိုတပိုင်းတစပဲကြားသိလိုက်ရရင် ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲ့ကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့နတ်ဖန်တွေကိုတောင်းတမိတာတွေကရင်းလွတ်လက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တပ်ရဲ့2023ခုနှစ်မတ်လ10ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝတ်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါ။အရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါရစေ။ဒီလမတ်လ10ရက်နေ့ဟာနိုင်ငံတကာအမျိုးသမီးများနေ့ဖြစ်တယ်လို့ CSW လို့ခေါ်တဲ့အမျိုးသမီးများဆိုင်ရာအခြေပြကော်မရှင်ရဲ့68ကြိမ်မြောက်ညီလာခံဆွေးနွေးပွဲတွေကိုမတ်လ6ရက်နေ့ကနေမတ်လ18ရက်နေ့အထိအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပပါတယ်။ဒီထဲထဲမှာမြန်မာနိုင်ငံကအမျိုးသမီးတွေကြုံတွေ့ရတဲ့online digital နည်းပညာတွေရဲ့ကောင်းကျိုးဆိုးကျိုးတွေအကြောင်းကိုလည်းမြမအမျိုးသမီးရေလှုပ်ရှားသူ၄ဦးကမတ်လ6ရက်နေ့ကဆွေးနွေးတင်ပြခဲ့ကြပါတယ်။ဒီဆွေးနွေးပွဲကိုကိုယ်တိုင်တက်ရောက်ခဲ့တဲ့အမျိုးသမီးအခွင့်အရေးတက်ကြွလှုပ်ရှားသူမတ်မေစပယ်ဖြူကိုဆက်သွယ်မေးမြန်းပြီးဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူထွေးကတင်ဆက်ထားတာရှုစားနာဆင်ပါရှင်။There's a path we must choose sometimes. Gotta stand up and fight.အခုဒီမတ်လ10ရက်နေ့ဟာဆိုလို့ရှိရင်ဒါနိုင်ငံတကာအမျိုးသမီးများနေ့ပေါ့နော်အပြည်ပြည်ဆိုင်ရာအမျိုးသမီးများနေ့လို့လည်းပြောကြတယ်ပေါ့လေဆိုတော့ဒီလိုလမျိုးမှာဒီလိုအချိန်မျိုးမှာဆိုလို့ရှိရင်ဒါကုလသမဂ္ဂမှာလည်းအမျိုးသမီးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတွေအစီအစဉ်တွေနော်အမျိုးသမီးအခွင့်အရေးညှင့်တင်မှုကိစ္စတွေပြောဆိုဆွေးနွေးကြရတဲ့မျိုးစုံရှိပါတယ်ဒီထဲမှာမှထူးထူးခြားခြားပေါ့နော်ဒီမတ်လ6ရက်နေ့တုန်းကဒီမြန်မာနိုင်ငံကအမျိုးသမီးရေးတက်ကြွလှုပ်ရှားသူတွေပါဝင်ပြီးတော့မှဆွေးနွေးတဲ့ဆွေးနွေးပွဲတစ်ရက်ကျင်းပခဲ့တယ်ဆိုတာကိုလည်းကျွန်တော်တို့သိရတယ်လေနော်ဆိုတော့ဒီဆွေးနွေးပွဲကိုလည်းအတိကဥဆောင်စီစဉ်တဲ့နေရာမှာလည်းပါတယ်ကိုယ်တိုင်လည်းပါဝင်တက်ရောက်ခဲ့တဲ့သူတယောက်အနေနဲ့ပေါ့နော်အခုဒီဆွေးနွေးပွဲမှာဆွေးနွေးတဲ့အတိကအကြောင်းအရာဘာတွေကိုများဆွေးနွေးဖြစ်တယ်လဲဆိုတာကိုဒီအစီအစဉ်ကိုနားထောင်နေတဲ့သူတွေသိအောင်ပေါ့နော်အရင်ဆုံးအချင်းချုပ်လေးပြောပြပေးပါလားရှင
်ဟုတ်ကဲ့ဒီနှစ်အတွက်ပေါ့ဟို CSW ဒီ Commission for Data Supplement ရဲ့68ကြိမ်မြောက်ပေါ့နော် Commission on Data Supplement ရဲ့သူ့ရဲ့အဓိကသင်္ကေတကတော့ Innovation and Technology ပေါ့အဲ့တော့ဒီမှာကဘာမှာနည်းပညာတွေကိုအသုံးပြုပြီးတော့ဒီအမျိုးသမီးတွေကဘယ်လိုဖွံ့ဖြိုးတိုးတက်နေကြသလဲဘာအခွင့်အလမ်းတွေဓမ္မမော်ရလဲဒါတွေကိုလက်လန်းမိမှုအခြေအနေတွေဘယ်လိုရှိသလဲဆိုတာကိုသူတို့ကဦးစားပေးပြီးတော့ဆွေးနွေးဖို့ဆိုပြီးဒီနှစ်ရဲ့သင်္ကေတကတော့အဲ့ဒါပေါ့လေအဲ့တော့မြန်မာနိုင်ငံအနေနဲ့ကျမတို့ကကျမတို့ကတော့နည်းပညာတိုးတက်မှုရှိတဲ့အတိုင်းပြည်တော့မဟုတ်ဘူး။ဒါပေမဲ့လည်းဒီ theme နဲ့ကိုက်ညီအောင်မြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပေါ့နော်ကျမတို့ဘာတွေကိုဆွေးနွေးတင်ပြကြမလဲဆိုပြီးတော့ဝိုင်းပြီးတော့တိုင်ပင်ဆွေးနွေးကြတဲ့အခါမှာဘာပဲဖြစ်ဖြစ်ကျမတို့ဟာ COVID ကာလကတည်းကနေပေါ့နော်။အခုဒီအာနာသိကာလပေါ့နော်2021နောက်ပိုင်းအထိပေါ့။ဘာတွေများအမျိုးသမီးတွေနဲ့မိန်းကလေးတွေမှာ online နည်းပညာတွေနဲ့ဒါတွေကိုအသုံးပြုပြီးတော့ဘာအကျိုးကျေးဇူးတွေရှိနေတယ်လဲဘာအခက်အခဲတွေစိန်ခေါ်မှုတွေရှိနေပြလဲဆိုတာကိုကျွန်တော်တို့ကအဓိကပေါ့တစ်ပြခဲ့တာဖြစ်ပါတယ
်ဒီနည်းပညာဟာအမျိုးသမီးတွေတန်းတူညီမျှကြားမှာတန်းတူညီမျှအခွင့်အရေးရဖို့နောက်အမျိုးသမီးစွမ်းဆောင်ရည်တွေမြင့်တင်ဖို့ကိစ္စတွေမှာဘယ်လိုအခန်းကဏ္ဍနေပြီးတော့မှထိထိရောက်ရောက်အသုံးချနိုင်တဲ့နေရာတစ်ခုမှာရှိနေတယ်လဲပေါ့နော်အခုဒါမြန်မာနိုင်ငံရဲ့ဒီလက်ရှိဒီစစ်တပ်အာဏာသိမ်းထားတဲ့ကာလမှာအမျိုးသမီးတွေအများအပြားရှေ့တန်းကနေပါဝင်ရဲ့လှုပ်ရှားမှုမှာအခုမမေစပယ်ဖြူပြောသွားတယ်လို့ပေါ့နော်အတော့နည်းပညာရဲ့အခန်းကဏ္ဍဘယ်လောက်ထိအရေးကြီးလဲဆိုတာရောဆွေးနွေးခဲ့ရပါလေ
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒီမြန်မာနိုင်ငံကိုစားပြုပေါ့နော်အမျိုးသမီး၄ဦးပါဝင်တက်ရောက်ဆွေးနွေးခဲ့ပါတယ်ဒီ၄ယောက်စလုံးပေါ့ပြောကြတဲ့အကြောင်းအရာနဲ့ကျွန်တော်တို့ဒီရှူတောင်ပေါ့ရှူတောင်မှာကျွန်တော်တို့ကကွဲပြားတာပါဒါပေမဲ့လည်းကျွန်တော်တို့အားလုံးရဲ့တူညီတဲ့တင်ပြချက်ကတော့ဒီ online နည်းပညာတွေဟာမြန်မာနိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအတွက်ဆိုရင်ဓာတ်သွားနှစ်ဖက်လိုပဲပေါ့နော်တစ်ဖက်မှာလည်းကိုဗစ်ကာလဆလို့အခုဒီစက်တက်ကအကျန်းဖက်အာနာသိယူပြီးနောက်ပိုင်းမှာလည်းဟို ဒီနေ့ပညာတွေကိုပဲအဓိကအသုံးပြုပြီးတော့အမျိုးသမီးလူခွင့်ရေးတက်ကြွလှူရှားသူတွေဟာအဒီဟိုဆိုရှယ်မိုဘိုင်လိုက်ဇေးရှင်းလို့ခေါ်တယ်เนาะကျမတို့ဒီအများပြည်သူအဓိကအသိပေးချင်တဲ့တဲ့အချက်လက်တွေပြီးတော့အမျိုးသမီးတွေပေါ်အကြံဖတ်မှုတွေကိုတားဆီးကာကွယ်ပေးနိုင်ဖို့အတွက်ကုညီဆောင်ရွက်ပေးတဲ့ဒီ helpline တွေပေါ့เนาะပြီးတော့လိုအပ်တဲ့တဲ့အချက်လက်တွေကိုမျှဝေကြတယ်နေရာမှာအွန်လိုင်းနေ့ပညာတွေကိုပဲကျမတို့အဓိကအသုံးပြုကြရတာပေါ့เนาะအဲ့တော့ဒီ formal education လို့ခေါ်တဲ့အတန်းမှာသွားပြီးတော့လူကိုယ်တိုင်စာသင်ကြားလို့မရတဲ့အခါတွေမှာပို့ပြီးတော့မှကျမတို့ကဒီ online ကိုပဲအကူအထားပြုကြရတယ်ပေါ့ ဒါပေမဲ့လေတစ်ဖက်မှာပေါ့เนาะဒါသွားနှစ်ဖက်လိုပဲကောင်းတာပဲရှိရမဟုတ်ဘူးတစ်ဖက်မှာကျမတို့ကစိုးစိုးတွေအများကြီးကိုလည်းမျိုးသမီးရဲ့နာမည်ကလေးတွေကခန်းစားကြရတယ်ပေါ့အထူးသဖြင့်တော့ဒီ online နှိပညာတွေကိုပဲအသုံးပြုပြီးတော့မျိုးသမီးတွေကိုနောက်ရောက်ခံတာပေါ့เนาะမျိုးသမီးတွေရဲ့ဒီ social media တွေကိုစောင့်ကြည့်တာအကောင့်တွေကိုဟိုခိုးယူပြီးတော့မှတခြားသောလွဲမားတဲ့တည်အချက်လက်တွေကိုဖြန့်ဖြူးတာပြီးတော့အမျိုးသမီးတွေရဲ့ရုပ်ပုံတွေမျိုးသမီးတွေရဲ့ခန္ဓာကိုယ်ဒီ online ရဲ့နှိပညာတွေကိုအသုံးပြုပြီးတော့လိမ်မိုင်းဆိုင်ရာအမျက်ထုတ်တာတွေအထိပါနောက်ဆက်တာတွေစော်ကားတာတွေအဲ့ဒါတွေအများကြီးပေါ့ပြီးတော့မျိုးသမီးတွေရဲ့ပုံရိပ်ကိုရှင်းရှင်းပြောရင်တော့ကျမတို့ကဟိုထိခိုက်အောင်လုပ်တာပေါ့နော်ဂုဏ်သိက္ခာကျဆင်းအောင်မဟုတ်မမှန်တဲ့တည်င်းစကားတွေအမုန်းစကားတွေဖြန့်ဖြူးတာတွေကိုလည်းဒီ online နှိပညာတွေကိုပဲအသုံးပြုပြီးတော့တခါလူတွေကလောက်ကြပြန်နေပေါ့နော်အဲ့တော့ဒီ online နှိပညာတွေဟာကောင်းတဲ့တည်င်းအချက်လက်တွေကိုပေးဖို့အတွက်လွယ်ကူမြန်ဆန်ထိရောက်သလိုပဲလွဲမားတဲ့တည်င်းအချက်လက်တွေ fake news တွေပေါ့နော်ဒီပြီးတော့အမျိုးသမီးတွေကိုဂုဏ်သိက္ခာဂုဏ်သိရေးပျက်စေတဲ့ တဲ့င်းစကားတွေပုံရိပ်တွေနာမည်ဖြစ်တာတွေဒါတွေကိုလည်းအချိန်တုံတွဲမှာလွဲကူမြန်ဆန်စွာနဲ့ပဲအဲဒီတိုက်ခိုက်လို့ရတယ်ပေါ့အမျိုးသမီးအလူခွင့်တက်ကြွလှူရှားသူတွေကိုအထူးသဖြင့်တော့ပြစ်မှတ်ထားပြီးတော့တိုက်ခိုက်တဲ့နေရာမှာလည်းအသုံးပြုကြတယ်ပေါ့နော်အကောင်းဆုံးနဲ့ဆိုရနှစ်ဖက်ပေါ့လေဆိုတော့ ဒီလိုမျိုးအွန်လိုင်းနှိပညာကိုကောင်းတဲ့ဘက်ကနေပြီးတော့ပဲထိတိရရအသုံးပြုပြီးတော့ပေါ့နော်ဒီအမျိုးသမီးတွေဘေးကင်းလုံခြုံမှုရှိရှိနဲ့ဒီ online ပေါ်မှာသူတို့လေ့လာသင်တာတွေကိုလေ့လာခွင့်ရမယ်သူတို့ရဲ့အခွင့်အရေးတွေထုတ်ဖော်ပြောဆိုချင်တာတွေပြောဆိုခွင့်ရမယ်နေရာတစ်ခု platform တစ်ခုပေါ့နော်ဖြစ်ဖို့အတွက်ဆိုလို့ရှိရင်ဘယ်လိုအခြေအနေအနေအထားတွေဖန်တီးပေးဖို့လိုအပ်ပါသလဲဒီဟာနဲ့ပတ်သက်ပြီးတော့ဘာတွေများအကြံပြုခဲ့ပါလဲရှင်ဟုတ်ကဲ့ ကျမတို့ကြံပြုခဲ့တာတွေကတော့အများကြီးပါပဲပေါ့နော်အဓိကကတော့ဟိုဘလို့ပဲကျမတို့ကနှိပညာတွေဒီ internet တွေဟာတိုးတက်ဖွံ့ဖြိုးနေပါစေအဲ့ဒါတွေကိုအမျိုးသမီးတွေနဲ့မိန်းကလေးတွေလက်လန်းမိပြီးတော့သူတို့ရဲ့ဘဝတိုးတက်ရာတိုးတက်ကြောင်းလူမှုရေးစီးပွားရေးပေါ့နော်အဖက်ဖက်ကနေပညာရေးပေါ့လေအကျန်းမာရေးသူတို့လိုအပ်တဲ့တတိယအချက်လက်တွေကိုလက်လန်းမိရရှိပြီးတော့ တခြားသူတွေပေါ့တခြားသူတွေနဲ့နီးတူဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုရင်အရေးအကြီးဆုံးကတော့တတိယအချက်လက်တွေကိုလွတ်လပ်စွာဒီဒန်းတူညီမျှစွာလက်လန်းမိရရှိနိုင်ခွင့်ရှိဖို့ပါပေါ့နော်ပြီးတော့သူတို့ရဲ့သဘောထားသူတို့ရဲ့ဆန္ဒတွေသူတို့ဖြစ်ချင်တဲ့အရာတွေကိုလည်းလွတ်လပ်စွာပြောဆိုတင်ပြနိုင်တဲ့ platform တစ်ခုဖြစ်ဖို့လည်းအရေးကြီးတယ်ပေါ့နော်အဲ့တော့မြန်မာနိုင်ငံမှာအခုလိုမျိုးဟိုဒီအာဏာရှင် စစ်တပ်ကနေပြီးတော့အရာရာကိုထိန်းချုပ်ထားတဲ့အခြေအနေမှာကျမတို့ဟာဘလောက်ပဲဟို online နှိပညာတွေဟာတိုးတက်နေစေကမို့မျိုးသမီးတွေနဲ့မိန်းကလေးတွေဟာတခြားသူတွေနဲ့ဂျမ်းတူဒီလိုမျိုးအခွင့်အလမ်းတွေကိုလက်လန်းမိရရှိဖို့အတွက်ကမဖြစ်နိုင်ဘူးပေါ့နော်အဲ့တော့ root cause လို့ခေါ်တဲ့အဓိကအရေးမြင့်ပြဿနာကတော့လူ့အခွင့်အရေးစာစီစံနှုန်းတွေကိုလေးစားလိုက်နာတဲ့ဒီမိုကရေစီအယက်သားအစိုးရဖြစ်မှသာ ကျမတို့နိုင်ငံမှာရှိတဲ့မျိုးသမီးတွေနဲ့မိန်းကလေးတွေအပါအဝင်ပြည်သူတွေအားလုံးဟာဒီတိုးတက်ခင်မီနေတဲ့ online နှိပညာတွေကိုအသုံးပြုပြီးတော့သူတို့ရဲ့ဘဝအတွက်ဒီလိုအပ်တဲ့တိုးတက်ရာတိုးတက်ကြအောင်ပေါ့နော်တည်င်းအချက်လက်တွေကိုအချိန်နဲ့တပြေးညီသူတို့ဟာလက်လန်းမိရရှိပိုင်ခွင့်ရှိမှာဖြစ်တယ်။ဒါကြောင့်ကျမတို့ဒီအာနာရှင်ကိုအမြင့်ပြတ်ဖယ်ရှားပေးဖို့ကတော့အဓိကเนาะ root cause
အနေနဲ့အဲ့ဒါကိုကျမတို့ကတောင်းဆိုရတင်ပြရပါတော့ကျမတို့မြန်မာနိုင်ငံမှာရင်းနှုံးကလည်းဒီမြန်မာနိုင်ငံကမျိုးသမီးတက်ကြွလှူရှားသူတွေမျိုးသမီးခွင့်ရေးနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာလာပြီးတော့ဆွေးနွေးတင်ပြတာမျိုးတွေအရင်ကလည်းရှိဘူးပါတယ်ဒါပေမဲ့ဒီဒီချိန်ကအရင်နဲ့မတူတဲ့ထူးခြားမှုဆိုရင်ဘာမှပြောနိုင်မလဲရှင်ဟုတ်ကဲ့ပါ
အဲ့တော့အရင်ကတည်းကျမတို့ဒီလို CSF လို့ပေါ့နော်ဒီကုလသမဂ္ဂမှာပြုလုပ်တဲ့မျိုးသမီးနဲ့ပတ်သက်တဲ့အစည်းအဝေးကိုကျမတို့လာပြီးတက်ပူးပါတယ်ဒါပေမဲ့လေခုလိုမျိုးပေါ့နော်ကျမတို့ကဒီ နောက်တစ်ခုထူးခြားတာလीကျမတို့ဒီအမျိုးသမီးအဖွဲ့တွေပေါ့နော်အခုလက်သမဂ္ဂမှာကျမတို့ဟိုအခမ်းအနားပေါင်းများစွာပွဲများစွာကျမတို့ပြောပူပါတယ်ပါပူပါတယ်ပေါ့နော်တင်ပြခွင့်နေတဲ့ရှိခဲ့ပူပါတယ်ဒါပေမဲ့မြန်မာနိုင်ငံအစိုးရကိုကိုစားပြုတယ်ဘသူကမှကျမတို့အမျိုးသမီးအဖွဲ့တွေရဲ့အခမ်းအနားတွေเนาะကျမတို့အမျိုးသမီးအဖွဲ့တွေနဲ့အတူတူပေါ့နော်တသားတည်းရပ်တည်ပြီးတော့မှကျမတို့နဲ့အတူတူကိုစားပြ ပေါ့နော်အဲ့တော့ဒီတစ်ခေါက်ဆွေးနွေးပွဲမှာတော့ထူးခြားတာကအခုဒီကုလသမဂ္ဂမှာမြန်မာနိုင်ငံရဲ့အထူးပိုဆိုလေအနေနဲ့အတိအမှတ်ပြုထားခြင်းခံရတဲ့အတန်အမှတ်ကြီးဦးကျော်မိုးထွန်းကလည်းကျမတို့အမျိုးသမီးအဖွဲ့တွေနဲ့အတူတူသူကလက်တွဲပြီးတော့မှာစကားပြောကြားပေးရယ်ပြီးတော့တန်မတ်ကြီးကလည်းကျမတို့ပြောချင်တဲ့တည်အချက်လက်တွေအဓိကကြတဲ့ key message တွေကိုပဲတန်မတ်ကြီးကလည်းထပ်ဆင့်ပြီးတော့ပေါ့နော်ဟိုပြောကြားပေးသွားတာကိုတွေ့ရပါတယ်အထူးသဖြင့်ကျမတို့ဒီရိုဟင်ဂျာအမျိုးသမီးတွေနဲ့ပတ်သက်ပြီးတော့သူထက်သွင်းပြောကြားပေးသွားတာဆိုရင်ဒါဟာတကယ်ကိုဒီလိုမျိုးအားလုံး inclusive ဖြစ်အောင်မြန်မာနိုင်ငံအတွင်းမှာရှိတဲ့အမျိုးသမီးတွေအားလုံးရဲ့အခြေအနေတွေကိုသူကပါဝင်အောင်ပေါ့နော်ပြောကြားပေးသွားတာဟာကျမတို့တော်တော်တကယ်ပဲထူးခြားတယ်အဲကျေးဇူးတင်ဖို့လည်းကောင်းတယ်လို့ကျမကဟိုပြောချင်ပါတယ်ရှင
်ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့ဖြေကြားပေးတာကျေးဇူးများတင်ပါတယ်ရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်မခင်ဖြူထွေးစီစဉ်တင်ဆက်ခဲ့တဲ့အမျိုးသမီးခန္ဓာကိုရှုစားနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်သိပ္ပံနဲ့နီးပညာကဏ္ဍမတိုင်ခင်မှာတော့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်ကိုအရင်ဆုံးတင်ဆက်ပေးကြပါမယ်။အမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ရင်နဲ့ကွန်ပျူတာနဲ့ဘွဲရခဲ့ပေမဲ့စက်ပြင်လုပ်ငန်းကိုဒီဝါသနာအရလောက်ကင်ရင်နဲ့ကားပြင်နဲ့ဆိုင်ဖွင့်ပြလာတာလို့ကိုမင်းကောင်တွန်းကပြောပါရယ်။အမေရိကန်ပြည်ထောင်စုမေရီလန်းပြည်နယ်ဘော်တီမိုးအေရီးယားမှာဖွင့်နေထားတဲ့မင်းကားပြင်လုပ်ငန်းအကြောင်းကိုကိုအောင်ကဒီသတင်းပတ်ရဲ့သုဒ္ဓဆောင်လေအမေရိကန်တခွင်အစီအစဉ်မှာတင်ဆက်ပေးထားတာရှုစားနားဆင်ပါရှင်။
နမိုးလင်းလို့စားတော့ပြီးတာနဲ့ကိုမင်းကောင်ထွန်းကသူ့ကားပြင်ဆိုင်ကို10မိနစ်လောက်ကားမောင်းပြီးတော့သွားပါတယ်။လုပ်ငန်းဝင်ကိုရောက်ရောက်ချင်းဘာတွေလုပ်တယ်ဆိုတာကိုအခုလိုပြောပြပါရစေ
။ဆိုင်ထဲရောက်အောင်ကျွန်တော်တို့ရင်ဆုံးလုပ်တာကဒီ air compressor ဒီ air compressor ကလောက်ကိုဖွင့်ပြီးတော့ဒီ compressor ram ram ဆက်ရအောင်နော်။ကျွန်တော်ဆိုင်လုံးဒီရတာပြီးတာလေကျွန်တော်ဒီ air gun လို့ပါလို့အကုန်လုံးပဲကို compressor နဲ့ပဲပြီးတယ်။သူตัวซีโร่เยโร่อ่ะเหมือนเส้นเนี่ยเยอ่ะเหมือนพอดิซีอ่ะเลยเหมือนเส้นอ่ะโอเคตัวดีเพรสเชอร์บาร์อ่ะเนาะเพรสเชอร์บาร์เลยไม่จ่ออ๋อโอเคแล้วดิเราก็ลิฟต์มาไม่ใช่ป่ะลิฟต์เนี่ยดิออเปอเรชั่นเนี่ยป่ะเนาะดิเราดิไฮดรอลิกดิลิฟต์ขึ้นแล้วไม่ขึ้นแล้วป่ะเนาะดาเนี่ยเราก็ลงไล่ขี้อ่ะไฮดรอลิกเราก็ดิลิฟต์ขี้อ่ะโบดิป่ะเนาะดิโบดิเราตะปกติแล้วฉะนั้นตะละตะขาไตดิอันล็อกตัวล็อกตัวป่ะเนาะดิล็อกนี่ดาเนี่ยลุบๆป่ะအားကြောင့်လို့ဒီကားရပါရချမယ်ဆိုရင်တော့အလုံးမလုပ်ဘူးဆိုလို့ရှိရင်လည်းသူဟိုတက်လာချက်အားဆိုချလိုက်ပါတော့နော်အဲဟောဒီไฮดรอลิก play ရေနော်ไฮดรอลิกလည်းဒီလိုတော့ကျွန်တော်ပေါက်လာမပေါက်လာဒီဘာတွေကိုဆက်ရအောင်နော်နောက်ဒီဘိုးတွေဒီဘိုးတွေဝင်တဲ့ဘုံတွေဆက်
1996ခုနှစ်မတ်လမှာအမေရိကကိုကြောင်းတက်ဖို့ကိုမင်းကောင်ထွန်းရောက်လာခဲ့တာပါ။ပိုရုံးကတော့အမေရိကအနောက်ဘက်ချမ်းမနေခဲ့ပြီးတဲ့နောက်အတိအကျွမ်းတဦးနဲ့အတူကားပြင်ဆိုင်ပူရဲဖွင့်ဖို့အမေရိကအရှေ့ချမ်းကမေရီလန်းပြည်နယ်ဘော်တီမိုးအေရီယာကိုရောက်လာခဲ့တာပါ။
ကျွန်တော်ဒီကားပဲကျွန်တော်လေ့လာနေဆိုကျွန်တော်မိမရဲ့ဟိုရက်ဆွေမျိုးဦးလေးတယောက်ကဒီမှာကားဟိုဆောက်ပါတော့။ကားဒီလာရှစ်မှာလုံနေလို့ကျွန်တော်ကြားတော့သူနဲ့ကျွန်တော်နဲ့2006မှာတွေ့တော့သူကပြောသွားတော့ဘူးလို့တူတူဖွင့်ကြမှာပေါ့နော်အဲဆိုဖွင့်မှာပေါ့အဲ့ဒါနဲ့ကျွန်တော်လည်းအဲ့ဒီဘက်ကို plan တွေလုပ်ပတ်စံတွေစုပြီးတော့3နှစ်လောက်ပေါ့နော်2010ဟိုဥစားလောက်မှာကျွန်တော် August မှာရောက်တယ်ဘော်ဒမိုးရောက်တယ်2010 August မှာဟုတ်ကဲ့အဲ့ရနေပြီးတော့ကျွန်တော်ဆိုင်လေးဖွင့်မှာဒီ normal လောက်မှာဖွင့်နေတာပါလေကျွန်တော်3လောက်တော့ခဏလှဲကြည့်လိုက်သေးတယ် normal လောက်မှာဖွင့်နေ normal ပြီးတော့17 7နှစ်ပေါ့နော်သူနဲ့2နှစ်လောက်လုပ်လိုက်ပြီလုပ်ပြီးတော့ဦးလေးရလေအကြောင်းမျိုးကြောင့်သူလည်းပြိမ့်မယ်ဆိုတော့ကျွန်တော်မပြိပါနဲ့ကျွန်တော်ဆက်ယူလိုက်မယ်ပေါ့နော်ကျွန်တော်လည်းဟိုဘယ်လိုပြောရမလဲဟို yes ဆိုပြီးတော့ပေါ့နော် risk ယူပြီးတော့ကျွန်တော်ဆက်ဖွင့်မယ် ကျွန်တော်လည်းအဲ့လိုဒီမကျွမ်းသေးဘူးလို့တာအဲ့တော့မကျွမ်းသေးတော့ကျွန်တော်အနေနဲ့ဒီလိုပဲပေါ့နော်ဟိုစာအုပ်တွေဖတ်ဟိုဟာတွေလုပ်ပေါ့နော်ကျွန်တော်တင်စရာမြင်စရာရရပဲအဲ့လိုပဲကြည့်ပြီးတော့ကျွန်တော်ဒီလိုပဲရက်တည်လာခဲ့တော့
သူရဲ့ဆိုင်မှာဘာတွေဝင်စားမှုပေးလဲဆိုတာကိုလည်းအခုလို့ရှင်းပြပါရယ
်ကျွန်တော်ရဲ့ပင်ကတော့ပင်နိုင်ချော့ကတော့ဒါမှ main ဝန်ဆောင်တော့ street inspection ပေါ့နော်ဒါပေမဲ့ဟိုဒါပေမဲ့ဒီလိုလာတဲ့ခါလေကျွန်တော်အကုန်လုံးသူစားပြလုပ်ပေးပါတယ်ရေလွဲရတယ်ဆို inspection မှာပဲဒါတွေကပါသွားပြီကားစီလာရင်ကျွန်တော်ကတော့ဘယ်လိုလုပ်လဲဆိုတော့စီလာလဲလဲကျွန်တော်အကုန်လုံးစစ်ပေးလိုက်တယ်ဘာမှမယူဘူးပေါ့နော်ဒါ free ဟို inspection ပေါ့ဘလုံးတစ်စီးလုံးရှိတဲ့ခါပေါ့ပြီးကျွန်တော်စစ်တယ်ဆိုလို့ရှင်ဟိုနည်းလေး25မြို့လောက်စစ်ရတော့ suspension လို့ brake လို့ပါတော့အဲ့ဒါတော့ကျွန်တော်ကဒီဟိုအကြမ်းမြုံပေါ့နော်ကားစီစီလဲတဲ့အချိန်အပေါ်တင်တဲ့အချိန်မှာကျွန်တော်အကုန်လုံးပြီးသွားအောင်ဆက်တဲ့နဲ့ဒီ tire ဘောကြိုင်းအခုစစ်ပေးလိုက်တာပေါ့နော်သူမိနစ်20လောက်အတွင်းပေါ့အဲ့ဒါတွေကြာကြည့်ပြီးတယ်ကြည့်ပြီးတော့ brake တွေနည်းနေလားလုံးဖြစ်နေလားပေါ့နော် brake တွေလိုလဲဆိုလိုတော့မလိုဘူးဆိုလည်းမလိုဘူးပေါ့နော်ကျွားရကြတော့ပေါင်းလို့ရနေတယ် minimum ရှိနေတယ်ဆိုတော့လဲခိုင်းပ
ါစီးပွားရေးလုပ်ငန်းတစ်ခုရပ်တည်ဖို့အခက်အခဲတွေအများကြီးကြုံခဲ့ရတာပါဒါပေမဲ့လဲကိုဝါသနာပါရလုပ်ငန်းကိုရေရှည်ရပ်တည်နိုင်အောင်အနစ်နာခံစူးစမ်းခဲ့ရပုံကိုလဲအခုလို့ပြောပြပါတယ်
ကျွန်တော်ရ business review တော့ပါတော့ပါတော့သူတို့ခံမှန်းသားရရှိအောင်ဒီ small business တခုကအလွန်ဆုံးခံ9နှစ်ပေါ့နော်သူတို့ဒါ 90% of the small business ကဒီ9နှစ်အတွင်းမှာပြုတ်တယ်ပေါ့နော်သူတို့ကတော့ဒါခံမှန်းသားဆိုတော့ကျွန်တော်တို့လည်းအဲ့လိုပေါ့ဒီဘာလို့တော့အဓိက customer ရှာရတာရယ်တော့ကိုယ့်ရဲ့လုပ်ငန်းကျွမ်းကျင်မှုရယ်အဲ့ဒါတွေကိုအားလုံးပေါင်းပြီးတော့ကို stress ကိုဘယ်လောက် stress level ဘယ်လောက်ထိခံနိုင်လဲပေါ့နော်အဲ့ဘောင်ကူတည်ပြီးတော့ဒီလုပ်ငန်းတခုကဟိုသူအောင်မြင်လာတဲ့ကြာဆုံးလာတဲ့ဖြစ်သွားမှာပေါ့နော်ကျွန်တော်စာရုံးอ่ะဆိုလို့ရှင်လူမလာဘူးလေကျွန်တော်တို့ဆိုလို့ရှင်ဒါကျွန်တော်ရဲ့ဒီ location ကလည်းနည်းနည်းလေးလမ်းကျိုးထဲမှာဝင်ရတယ် location ဆိုတော့အဲ့လိုနေထားမှာကျွန်တော်ဒီဒါပေမဲ့ကိုယ်စီလာတဲ့ customer တယောက်ကိုနောက်တစ်ခေါက်ပြန်လာအောင်မယ်ကျွန်တော်ဟိုဘယ်လိုပြောရလဲမဆိုတော့ဒီ service ပေးနိုင်အောင်မယ်ကျွန်တော်စူးစမ်းရတယ်လေဒီပတ်စံငွေကြီးကအဲ့တော့အဓိကမထားဘူးပေါ့နော်ကျွန်တော်အဲ့တော့3 4 5နှစ်လောက်ထိရတော့အဲ့လိုပုံမှန်လေးပဲတောင်းနေရပါတော့ကျွန်တော်ဟိုသူများစီမှာလုပ်တဲ့လာစားလောက်ပဲရတာပေါ့နော်အဲ့ဒီအရတော့တော်လဲဒီလာတာပဲရတယ်။ဒီခါတဆူလာရဆိုလို့ရှင်အဲ့လိုပေါ့နော်ဒီဆိုင်မိုးနဲ့တင်ပြီးသွားတယ်။လာမျိုးကြီးလည်းရှိခဲ့ဦးတယ်ပေါ့နော်။အဲကိုယ့်အတွက်တော့မပူပါဘူး။အဲ့လိုပဲစူးစမ်းရင်းနဲ့ပဲဒီဟိုဥစားပေါ့ customer တွေပုံမှန်ရလာတဲ့အချိန်လုပ်ငန်းလေးပုံမှန်လေပတ်သွားတဲ့အချိန်မှာတော့ဟိုသူများစီမှာလုပ်တာတဲ့ပူရတဲ့အနေအထားမျိုးဖြစ်သွားတာပေါ့နော်။ကျွန်တော်အဲ့လိုနည်းနည်းပေါ့ဆုမီဆောင်ပြီးတော့ဟိုဒီခါလေးကြာရင်တော့ကျွန်တော်ဟို customer တွေမရှိတဲ့အချိန်မှာကျွန်တော်ကားတွေသွားဝယ်ရတယ်option တော့ပါတော့မှာလေဒါဈေးသက်သာလေးနဲ့တွားဝယ်ပြီးကျွန်တော်ပြန်ပြင်ရတဲ့အနေအထားမျိုးလည်းရှိတယ်ပြန်ပြင်ပြီးပြန်ရောင်းတာပေါ့နော်ဒီ online လေးတွေပဲပြန်ရောင်းအောင
်ကွန်ပျူတာနည်းပညာနဲ့ဘွဲရခဲ့ပေမဲ့လည်းစက်ပြင်လုပ်ငန်းကိုဝါသနာပါတာကြောင့်စက်မေးဘွဲထပ်ဖြည့်ပြီးတော့ကားပြင်ဆိုင်ဖွင့်ခဲ့တာ
ပါကျွန်တော်ကလေ့လာတယ်လေ့လာပြီးတော့ဒီမှာလက်တွေ့မှာသူကနှစ်နှစ်ရှိတယ်ဆိုလို့ရှိရင်အဲ့ဒီ ESC ဆိုတဲ့စာမုံဖြည့်လို့ရတယ်ကျွန်တော်ကဒီ experience 2 year ရှိတယ်ဆိုဒီဆိုင်မှာရှိတယ်ဆိုရင်သူကဟိုတယောက်ကဒီ master mechanic လို့တယောက်ကထောက်ခံပေးလိုက်ရင်ကျွန်တော်အဲ့ဆောင်မဝင်ဖြည့်ခွင့်ရှိတယ်။ဝင်ဖြည့်ပြီးတော့ certificate ပြီးတယ်ပေါ့နော်။ तू ကတော့ဒီ၈ခုလုံးပြီးရတဲ့အောင် तू က master လို့ပြောတယ် master mechanic ဆိုတော့နော်ဘလို associate degree လောက်နဲ့ဒီဥစ္စာဖြစ်မလာတော့မပြောတတ်ဘူးကျွန်တော်တော့ဟုတ်ကဲ့ဘလို equivalent ဒါပေမဲ့အဓိကကတော့ဒီကျွန်တော်ဒီ mechanic job တွေကတော့ကိုရိုင်းလောက်တတ်ဖို့ပေါ့နော်အဓိကကတော့တချို့တွေကတော့ဒီသူတို့ဒီဘွဲတွေဘာတွေရတာပေါ့နော်ဒီ Lincoln Tech တို့ဘာတို့ကနေလို့ဒါပေမဲ့သူတို့မလုံးနိုင်အဲ့လိုပြောနော်သူတို့ဒီဟိုဒီ mechanical sense မရှိဘူးပေါ့နော်အဲ့လိုပြောအဲ့လိုလေတွေ့ဦးရကျွန်တော်ဟာကျောင်းလေးပြီးတယ်ဒါပေမဲ့မလုံးတတ်ကြအောင်အဲ့လိုပြောဟုတ
်ငယ်စဉ်ကတည်းကအထူးသဖြင့်ရင်ဆက်ပစ္စည်းတွေပြင်ဆင်ရတာကိုကြိုက်နဲ့တတ်တာကြောင့်ဝါသနာကနေတမွေးဝမ်းကြောင်းပညာဖြစ်ရွေးချယ်ပြီးအခုလိုရက်တည်နိုင်ခဲ့တာကိုလည်းသူကအခုလိုပြောပြပါတယ
်စေကောတော့ဟိုကျွန်တော်ဒါငငယ်လေးကဝန်ဆောင်ပေါ့နော်ဒါအိမ်မက်တွေပေါ့နော်အိမ်မက်တွေဆိုငယ်ရတယ်ကျွန်တော်ကဟိုဒီဆက်တွေပါဆိုအရန်နိုင်ချင်တာအဲ့တော့ကျွန်တော်ဒီစိုက်ကယ်လေးတွေစပင်းလေးတွေပေါ့နော်ကျွန်တော်ကဟိုရန်ကုန်မှာမွေးတယ်မန္တလေးမှာကြီးတယ်မန္တလေးမှာတော့ကျွန်တော်စပင်းမျိုးပေါ့နော်စပင်းကျွန်တော်ခေတ်ကစပင်းမျိုးစိုက်ကယ်မျိုးပေါ့နော်ကျွန်တော်အဲ့လိုငယ်လေးတွေကျွန်တော်စပင်းလေးကိုကျွန်တော်လုပ်တယ်ပြင်တယ်အကွေးချိန်တယ်နော်အဲ့လိုမျိုးပေါ့ဟာဒီနည်းနည်းပါပြတ်သွားရဲ့ဆိုလို့ရှိရင်လုပ်တယ်ပေါ့နော်နောက်စိုက်ကယ်ခေတ်ကြရတဲ့စိုက်ကယ်လေးကိုကောင်းနေတဲ့စိုက်ကယ်တွေကျွန်တော်ဒီမှာဆို Super Cat DT ရှိတယ်ကျွန်တော်ငငယ်ရတယ်စပါကရီအဲ့လိုပေါ့နော်အဲဟိုဖြုတ်တယ်ကောင်းနေလည်းဖြုတ်တယ်ကာရက်တာဖြုတ်စေးတယ်အဲ့လိုပေါ့နော်ဒီဒီတီလည်းဒီလိုပဲအဲ့လိုဟိုစပါပလက်လဲတာပါအဲ့လိုပေါ့နော်ကျွန်တော်ကောင်းနေနဲ့အကုန်ရှင်းလို့တာပဲအဲ့ရအဲ့ဝါသနာအခုထိပေါ့နော်အဲ့မျိုးစေ့ရနေပြီးတော့အခုဒီလိုဖြစ်လာတော့နော်ဒီလုပ်ငန်းကိုရွေးမယ်လို့ ရောက်ကလေးကတော့စဉ်းစားမိတော့เนาะဒါပေမဲ့ဟိုလူရောက်လဲဒီဘက်ကမလန်းနိုင်ဆိုတော့ကျွန်တော်ဆက်စချင်းအဲ9နှစ်9နှစ်လောက်ကတော့အဲ့လိုပေါ့တခြားလုပ်ငန်းတွေမှာကျွန်တော်လုပ်နေတာ
ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆောင်လင်အမေရိကန်တခွင်စီစဉ်မှာရှင်ဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးကြပါမယ်။ကမ္ဘာအကြီးဆုံး 3D printer ရုပ်လုံးကြွပုံထုတ်ဆက်နဲ့ဖန်တီးထုတ်လုပ်ထားတဲ့ rocket ဒုံးပျံကို Florida ပြည်နယ်ဒုံးပျံလွတ်တေးစခန်းကနေပြီးတော့ပြစ်လွတ်ဖို့စီစဉ်နေပါတယ်။ဒီသတင်းပတ်ရဲ့သိပ္ပံနဲ့နည်းပညာခန္ဓာမှာဒေါက်ခင်မျိုးသက်ကတင်ပြပေးထားပါတယ်။
ဒီရုပ်လုံးကြပုံထုတ်ဆက်ကိုအသုံးချဖို့အတွက်စူးစမ်းနေကြတဲ့အာကာသစူးစမ်းရေးကုမ္ပဏီတွေထဲမှာအမေရိကန်ကုမ္ပဏီတစ်ခုဖြစ်တဲ့ Relativity Space ကုမ္ပဏီကဒုံးပျံထုတ်လုပ်နိုင်တဲ့အထိအောင်အောင်မြင်မြင်အသုံးချလာနိုင်တာဖြစ်ပြီးသူတို့ရဲ့ဒုံးပျံကိုအာကာသထဲကိုပါထွက်ပြေးဖို့အတွက်စူးစမ်းလာတာဖြစ်တယ်။ Florida ပြည်နယ် Carnival အငူမှာရှိတဲ့ဒုံးပျံလွတ်တင်တဲ့စခန်းကနေပထမဆုံး 3D ရုပ်လုံးကြပုံထုတ်ဆက်ကိုသုံးပြီးထုတ်လုပ်ထားတဲ့ rocket ဒုံးပျံကို March 8ရက်ဗုဒ္ဓဟူးနေ့ကလွတ်တင်ဖို့စီစဉ်ထားပေမဲ့သတ်မှတ်ချက်အတွင်းမလွတ်တင်နိုင်ခဲ့ပဲအစီအစဉ်ကိုဖျက်သိမ်းခဲ့ရပါတယ်။ဒီဒုံးပျံကိုလွတ်တင်ဖို့အတွက်နောက်ရက်အနည်းငယ်အတွင်းမှာပဲပြန်ပြီးစူးစမ်းဖို့ရှိတယ်လို့ Relativity Space ကုမ္ပဏီရဲ့အမှုဆောင်အရာရှိ Tim Ellis ကသူ့ Twitter ကနေပြောပါတယ်။သူတို့ရဲ့ဒုံးပျံကို Terran 1 လို့နာမည်ပေးထားပါတယ် Relativity Space ကုမ္ပဏီကို2015မှာ Tim Ellis နဲ့ Jordan Nonni တို့ကတည်ထောင်ခဲ့တာဖြစ်ပါတယ်သူတို့ဟာဒုံးပျံအတွက်ဒီဇိုင်းဆွဲတာကစပြီးအစစကိုယ်တိုင်ဖန်တီးယူခဲ့တာလို့ကုမ္ပဏီအကြီးကဲ Tim Ellis ကပြောပါတယ
် We have our own in-house team that has designed this rocket from a blank piece of paper
ကျွန်တော်တို့မှာကိုယ်ပိုင်အဖွဲ့လေးရှိပါတယ်ဒီအဖွဲ့ကပဲ rocket design တွေကိုဘလာစာရွက်လေးတစ်ရပ်ပေါ်မှာဆွဲခဲ့တယ်လို့ကို rocket ဒုံး engine တွေကိုလည်းကိုယ်တိုင်ပဲတည်ဆောက်တာပါကိုနီးကိုဟန်ထုတ်လုပ်တဲ့ aluminum သတ္တုစက်တွေနဲ့ကမ္ဘာအကြီးဆုံးသတ္တု 3D ပုံနှိပ်စက်တွေအတွက်ကိုယ်စက်ရုံကိုလည်းကိုယ်တိုင်ပဲတည်ဆောက်ခဲ့တာပါဒီ rocket ကို NASA ရဲ့ Stennis အာကာသစူးစမ်းရေးဌာနမှာရှိတဲ့ကျွန်တော်တို့ရဲ့စမ်းသပ်ဌာနမှာအကြိမ်ကြိမ်စမ်းသပ်ခဲ့ပါတယ
်ဒီ rocket ဒုံးမြန်အမြင့်ကပေ130ရှိပါတယ်။ပုဂ္ဂလိကအာကာသစူးစမ်းရေးကုမ္ပဏီတွေကထုတ်လုပ်တဲ့ Atlas နဲ့ Falcon 9 rocket တွေလောက်တော့အရွယ်အစားကမကြီးပါဘူး။ဒါပေမဲ့သူတို့ဟာဒီ rocket ရဲ့85ရာခိုင်နှုန်းလောက်ကို 3D ရုပ်လုံးကြပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်
။ This is the world's first 3D printed rocket.
It is 3D ပုံနှိပ်ဆက်နဲ့ထုတ်လုပ်တဲ့ကမ္ဘာပထမဆုံး rocket ဖြစ်ပါတယ်။ဒီ rocket ကအစိတ်အပိုင်းအများစုဟာသုံးဘက်မြင်ရုပ်ကြွပုံနှိပ်ဆက်ပုံထုတ်ဆက်ကိုအသုံးပြုပြီးထုတ်ထားတာပါဒါမျိုးတစ်ခါမှမထုတ်ကြသေးပါဘူးတတိယပုံထုတ်ဆက်နဲ့ထုတ်ထားတဲ့ကမ္ဘာအကြီးဆုံးပစ္စည်းလို့ပြောလို့ရပါတယ်ဒါဟာတတိယပုံထုတ်ဆက်နည်းပညာကိုဘယ်လိုသုံးနိုင်တယ်ဆိုတာကိုပြသတာလည်းဖြစ်ပါတယ
် Terran 1 rocket ဟာအရွယ်အစားသေးငယ်ပေမဲ့ကမ္ဘာပတ်လမ်းထဲကိုအလေးချိန်ပေါင် 4,400 တည်သွားနိုင်စွမ်းရှိတယ်လို့လဲကင်ကပြောပါတယ်သူတို့ rocket မှာနောက်ထူးခြားချက်တစ်ခုကလောင်စာဆီဖြစ်ပါတယ် metal lux လို့ခေါ်တဲ့အောက်ဆီဂျင်အရေကိုတန့်စင်ထားတဲ့သဘာဝဓာတ်ငွေ့အရေနဲ့ပေါင်းစပ်တည်ထွင်ထားတာဖြစ်ပါတယ
် The other piece that's new is this is the first
ဒီ rocket မှာထူးခြားတဲ့နောက်နည်းပညာအစ်စ်တစ်ခုကလည်းဒုံးပျံလောင်စာအဖြစ်အောက်ဆီဂျင်အရေနဲ့မီသိန်းအရေတွေကိုပထမအုပ်ဆုံးအသုံးပြုထားတာပါဒါဟာနောက်မှာပြန်ပြီးသုံးလို့ရတဲ့rocket တွေထုတ်ရင်သုံးနိုင်တဲ့လောင်စာအရည်ဖြစ်ပါတယ
် California ပြည်နယ် Long Beach အခြေစိုက်အာကာသကုမ္ပဏီငယ်ကလေးကတော့သူတို့ရဲ့ဒီတီထွင်မှုကနေအာကာသဆိုင်ရာဆက်မှုလုပ်ငန်းအခန်းကဏ္ဍအတွက်တိုးတက်တဲ့အပြောင်းအလဲတွေပေါ်လာမယ်လို့လည်းမျှော်လင့်နေတာပါဒီလောင်စာစီကိုသုံးမဲ့သူတို့ရဲ့ Aeon Engine တွေကိုလည်း 3D ရုံလုံးကြပုံထုတ်ဆက်နဲ့ထုတ်လုပ်ထားတာဖြစ်ပါတယ်ဒီ rocket အတွက်ပထမအဆင့်မှာအင်ဂျင်ကိုလုံးရဲ့အားကိုသုံးပြီးဒုတိယအဆင့်မှာတော့အင်ဂျင်တလုံးကိုပဲသုံးဖို့အတွက်စီစဉ်ထားပါတယ်။ Terran 1 rocket ကိုပထမဆုံးလွတ်တင်ရမှာသူနဲ့အတူဂျိုရုဖြစ်စေတခြားအာကာသရဲ့လွတ်တင်မဲ့ပစ္စည်းတွေကိုဖြစ်စေ တည်ခိုင်းမှုအတွက်စီစဉ်မထားပါဘူးအခုလိုလွတ်တင်တာဟာ 3D ပုံထုတ်ဆက်နဲ့ထုတ်လုပ်ထားတဲ့ rocket ကိုနမူနာဖြစ်နဲ့လွတ်တင်တာဖြစ်ကြောင်း relativity ကကြေညာထားတာပါအခုလိုပထမဆုံးစမ်းသပ်ပြစ်လွတ်တဲ့ဒီ rocket နဲ့အတူသူတို့တန်ဖိုးအထားဆုံးပစ္စည်းကိုတော့ထည့်ပေးလိုက်ဖို့ရှိတယ်လို့ Tim ကပြောပါတယ်
The first payload is a 3D printed section of our very first trial 3D printed part.
ပထမဆုံးလွတ်တင်တဲ့ပစ္စည်းကတော့ကျွန်တော်တို့ရဲ့ 3D ပုံထုတ်ဆက်နဲ့ပထမဆုံးစမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းပါ။လွန်ခဲ့တဲ့9နှစ်တုန်းကဒီကုမ္ပဏီကိုကျွန်တော်တို့စတင်တည်ထောင်တော့ 3D ပုံထုတ်ဆက်နဲ့ပထမဆုံးအချိန်စမ်းသပ်ထုတ်လုပ်ထားတဲ့အပိုင်းလေးကိုကျွန်တော်တို့သိမ်းချတာပါ။အဲ့ဒီတုန်းကဘယ်သူမှမလုပ်ကြသေးပါဘူး။ကျွန်တော်တို့စထုတ်တာလဲတိတ်မအောင်မြင်ခဲ့ပါဘူးဒီတော့ဒါကပုံသိပ်မကြဘူးဒါပေမဲ့လွန်ခဲ့တဲ့9နှစ်တုန်းကထုတ်နိုင်ခဲ့တဲ့ပစ္စည်းကလေးကပဲထောင်နဲ့ချီတဲ့စိန်ခေါ်မှုတွေကိုကျွန်တော်တို့ကြော်လွားနိုင်အောင်ဘယ်လိုလုပ်ခဲ့တယ်ဆိုတာကိုပြသတဲ့အမှတ်အသားတစ်ခုဖြစ်နေတာပါဒါကြောင့်နောက်ဆုံးမှာအခုလိုပဲအာကာသတဲ့ rocket လွတ်တင်ဖို့ 3D ပုံသိပ်ထုတ်ဆက်နည်းပညာကိုထွင်နိုင်ခဲ့တဲ့အထင်အမှတ်ဖြစ်တဲ့သူ့ကိုအရင်ဆုံးလွတ်တင်မှာဖြစ်ပါတယ်
ဒီ rocket ရဲ့ပထမဆုံးစမ်းသပ်လွှတ်တင်တဲ့ခီးစဉ်အတွက်ကုမ္ပဏီအကြီးအကဲမျှော်မှန်းချက်ကတော့ဒါကိုလွှတ်တင်ပြီးပြီးချင်းစက္ကန့်80လောက်အတွင်းမှာပဲ aerodynamic pressure လို့ခေါ်တဲ့လေခွင်းအားအမြင့်ဆုံးဖြစ်လာစေဖို့ဖြစ်ပြီးဒီလိုဖြစ်လာမယ်ဆိုရင်သူတို့ကုမ္ပဏီရဲ့ဤပညာကနေအဓိကအပြောင်းအလဲတွေလုပ်ပေးနိုင်တယ်ဆိုတာကိုပြနိုင်မယ်လို့ပြောပါတယ်သူတို့ကုမ္ပဏီအနေနဲ့ကမ္ဘာပတ်လမ်းထဲလွှတ်တင်တဲ့ rocket တွေထောက်လို့ရမှာသမယိုးကြံနီလန်းတွေတက်ပိုးပြီးမြန်မြန်ဆန်ဆန်ထုတ်နိုင်အောင်လဲစူးစမ်းနေတာဖြစ်ပြီး rocket တွေကိုကုန်ချမ်းကနေကုန်ကျော်ဖြစ်လာတဲ့အထိကြာမြင့်ချိန်ရပောင်း60လောက်အတွင်းမှာပဲဖန်တီးနိုင်အောင်ရည်ရွယ်လှုပ်ဆောင်နေတာလဲဖြစ်ပါတယ် Terran 1ကိုလွှတ်တင်ဖို့အတွက်ဒေါ်လာ12တန်းကုန်ကြမယ်လို့ခန့်မှန်းထားပါတယ်ဒီ rocket ဟာကမ္ဘာနဲ့နီးတဲ့ပတ်လမ်းတွေကိုအလေးချိန်ကီလိုဂရမ်1250လောက်ကိုတည်ဆောင်သွားနိုင်စွမ်းရှိအောင်တည်ဆောက်ထားတာပါTim Ellis ဟာ Jeff Bezos ရဲ့ Blue Origin ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပြီး Bezos ကလည်းသူ့ရဲ့တည်ထွင်မှုကိုအားပေးခဲ့တာပါ 3D ဆက်နဲ့ထုတ်တဲ့ပစ္စည်းတွေကို SpaceX ကုမ္ပဏီထုတ် Falcon ဒုံးပျံတွေမှာသုံးပြီးမဲ့သူတို့လောက်တော့မများပါဘူးသူတို့ရဲ့ပထမဆုံးလွှတ်တင်တဲ့ခီးစဉ်ကိုကံကောင်းပျော်ရွှင်ပါစေ Good luck have fun လို့နာမည်ပေးထားတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့ဉာဏ်ပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်ဒေါက်ခင်မျိုးသက်စီစဉ်တင်ဆက်ခဲ့တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းညုတ်ကိုမက်ခင်ဖြူထွေးကတလှည့်တင်ပြပေးပါမယ်ရှင်
ပြုနေကမှာကျင်းပနေတဲ့တရုတ်ပြည်သူ Congress Party ညီလာခံမှာသမ္မတရှီကျင်းပင်နောက်ထပ်သမ္မတတက်တန်းကားနေအတွက်မဲပေးခန့်အပ်လိုက်တာကြောင့်တသက်တာသမ္မတတက်တန်းဆက်ယူသွားဖို့လမ်းဖွင့်ပေးရရောက်ခဲ့ပါတယ်တတိယကြိမ်သမ္မတတက်တန်းတာဝန်ယူမဲ့သမ္မတရှီကတရုတ်နိုင်ငံနဲ့ပြည်သူတွေအရေးကိုရှေ့ရှုပြီးခင်မင်အင်အားကြီးတဲ့နိုင်ငံဖြစ်အောင်ကြိုးစားသွားမယ်လို့ကတိပြုပြောဆိုခဲ့ပါတယ်မြန်မာနိုင်ငံမှာတနင်္ဂနွေနေ့တိုင်းတာနဲ့သကောင်စင်းကောက်ယူတာကို2024ခုနှစ်အောက်တိုဘာလ1ရက်နေ့မှာတပြိုင်တည်းလုပ်သွားမယ်လို့စစ်ကောင်စီကပြောဆိုခဲ့ပြီးတဲ့နောက်ရွေးကောက်ပွဲကျင်းပမယ့်ရက်ပိုနောက်ဆုံးသွားမလားမေးခွန်းတွေဖြစ်လာပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကကျင်းပခဲ့တဲ့နိုင်ငံတော်ကာကွယ်ရေးနဲ့လုံခြုံရေးအစည်းအဝေးမှာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကရွေးကောက်ပွဲကျင်းပနိုင်ရေးလူဦးရေစည်းရင်းတွေမှန်ကန်အောင်လုပ်ဆောင်ဖို့လိုအပ်နေသေးတယ်လို့ပြောဆိုခဲ့တာကြောင့်သကောင်စင်းကောက်ပြီးမှရွေးကောက်ပွဲကျင်းပနိုင်တယ်ဆိုတဲ့သုံးသပ်မှုတွေဖြစ်လာတာပါ။ဒီလိုသုံးသပ်မှုတွေအတိုင်းဖြစ်လာနိုင်ခြင်းရှိမရှိစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့ရွေးကောက်ပွဲကျင်းပဖို့ပြင်ဆင်နေတဲ့အကြောင်းကိုပဲဖြေကြားခဲ့ပါတယ်။လက်တလောမှာတင်ငြိမ်ရေးကိုဦးတည်လုပ်နေတဲ့အကြောင်းနဲ့ရှင်းလင်းအောက်တိုဘာလ1ရက်နေ့မှာပြည်လုံးကျွတ်သကောင်စင်ကောက်ယူတာတွေတပြိုင်တည်းစတင်သွားမယ်အကြောင်းပဲစစ်ကောင်စီပြောခွင့်ရကဖြေကြားခဲ့ပါတယ်ရှင်။မန္တလေးဥပိုလ်ချင်းထောင်ထဲမှာအမျိုးသမီးနိုင်ငံရေးအကျဉ်းသားတွေအပေါ်စစ်ကောင်စီလုံခြုံရေးတပ်ဖွဲ့ဝင်တွေကအကြမ်းဖက်နိုင်ထက်ဆင်းနေလုခဲ့တဲ့အကြောင်းလက်ရင်းနဲ့ရေးထားတဲ့လျှို့ဝှက်စာရဆောင်ကိုရေဒီယိုသတင်းကဒီကနေ့ဖော်ပြပါရစေ။အာဏာရှင်စနစ်ဆန့်ကျင်ပြည်သူအင်အားများချိတ်ဆက်ညှိနှိုင်းရေးကော်မတီမန္တလေးကရရှိတဲ့ထောင်တွင်းကထွက်လာတဲ့စာကိုသတင်းမှာဖော်ပြထားတာဖြစ်ပါရဲ့ရှင်။
တောက်ကြညာရဲ့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Sidrit Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညအစီအစဉ်တွေကိုအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOE ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူတဲ့ဆန္ဒတွေပြကြပါစီရှင်
This program has come to you from the Voice of America, Washington.